Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါခင်ဗျာ View America နိုင်ငံ2016ခုနှစ်ဇူလိုင်လ22ရက်နေ့စနေနေ့ညပဲအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00 လိုင်းနိုမီတာ24 25 32 51နဲ့လိုင်းလာ190တို့ကနေတိုက်ရိုက်တင်ဆက်နေပါပြီကျွန်တော်ညံဝင်းအောင်ပါဒီကနေ့ညအစီအစဉ်တွေကိုတာဝန်ယူတင်ဆက်မှာပါခင်ဗျာ
မင်္ဂလာပါကျွန်တော်ရန်နိုင်ပါစနေညပိုင်းသတင်းတွေကိုကိုရဲကောင်နဲ့အတူကြီးညာပေးမှာဖြစ်ပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံမှာစစ်သွေးရော်တွေတိုက်ခိုက်မှုကြောင့်နိုင်ငံသားအများအပြားပါဝင်လူ20သေဆုံးသွားခဲ့ပါတယ်ဗြိတိန်နိုင်ငံမှာတော့အမျိုးသမီးဝင်ကြီးချုပ်တစ်ဦးတက်လာနိုင်ပွဲအနေအထားရှိနေပါတယ်တောင်တရုတ်ပင်လယ်အတွင်းနေပြီးပိုင်ဆိုင်မှုနဲ့ပတ်သက်ပြီးတော့ The Hague နိုင်ငံကခုံရုံးအနေနဲ့အများများတက်တာနဲ့လက်တွေ့ကြကြဆုံးဖြတ်ဖို့ဗီယက်နမ်နိုင်ငံကတောင်းဆိုလိုက်ပါတယ်ဒီလိုထိတ်တန့်ရောက်သတင်းတွေကိုအခုညပိုင်းမှာကြားဖို့ရှိပါတယ်ခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာဘကိုတိုင်းကြောက်တန်းရွာမှာဘာကသားများအဖွဲ့ချုပ်ကျောင်းသားညီလာခံတရက်ကျင်းပဆွေးနွေးခဲ့ကြပါတယ
်အဲဒါနောက်ဆက်တာတော့မရှိပါဘူးကြာကျွန်တော်တို့စောင့်ကြည့်ရတော့ရှိပါတယ်ဒီမှာဆိုရင်ဘကိုတိုင်းက SC ကျင်းဟိုပေါ့မိသူကိုယ်တိုင်ရောက်လာတဲ့နောက် SC
ကျောင်းသားကောင်းဆောင်ကိုမင်းသွေးတဲ့ပြောသွားတာပါဒီအကြောင်းဆက်သွယ်မြင်းညင်းချင်းနဲ့အတူမြန်မာတို့ကင်းအစီအစဉ်နဲ့သတင်းတော်မှဆူစတဲ့အပတ်စဉ်ကဏ္ဍနဲ့ VOA တိုက်ရိုက်လေလိုင်းအစီအစဉ်ကိုဆွေးနွေးကြအောင်ပါပါအဲ့ဒီအစီအစဉ်တွေမှာတိုင်ငင်အခုတော့ထိတ်တန့်ရောက်နိုင်ငံကသတင်းတွေကိုကိုရဲကောင်နဲ့ကိုရန်နိုင်တို့ကတင်ပြပါမယ်ခင်ဗျာ
ဘင်္ဂလားဒေ့ရှ်နိုင်ငံဒါကာမြို့ကနိုင်ငံသားတွေအလာများတဲ့စားတောက်ဆိုင်တစ်ခုမှာစစ်သွေးကြော်တွေကတစားကန်အယောက်20ကိုတပ်ပစ်ခဲ့ပြီးလုံခြုံရေးတပ်တွေနဲ့17နိုင်ကြာအပြန်အလှန်ပစ်ခတ်ခဲ့ပြီးတဲ့နောက်အာဏာပိုင်ဒီဘက်ကမြို့တော်ဒါကာမှာစနေနေ့ကလုံခြုံရေးတွေတင်းကျပ်လိုက်ပါတယ်လုံခြုံရေးတပ်ဖွဲ့တွေကစားတောက်ဆိုင်ကိုဝင်ရောက်စီးနှင်းခဲ့ပြီးတဲ့နောက်စစ်သွေးကြော်6ယောက်ကိုတုတ်တင်နိုင်ခဲ့တယ်လို့တယောက်ကိုဖမ်းဆီးနိုင်ခဲ့ပါတယ်စစ်သွေးကြော်တွေတိုက်ခိုက်မှုတွင်သေဆုံးသွားသူအများစုဟာဓာတ်နဲ့ခုတ်သက်ခံခဲ့ရတာဖြစ်ပြီးတော့စစ်သွေးကြော်တွေကလုံခြုံရေးနဲ့အပြန်အလှန်တိုက်ခိုက်နေစဉ်အတွင်းမှာပဲသူတို့အစုလိုက်အပြုံလိုက်တတ်ထားတဲ့သူတွေရဲ့ဓာတ်ပုံတွေကို IS အဖွဲ့ကိုပို့ပေးခဲ့ပါတယ်လုံခြုံရေးတပ်ဖွဲ့တွေကတစားကန်13ယောက်ထက်မနည်းကိုကယ်တင်နိုင်ခဲ့ပြီးတော့သေဆုံးသွားသူအများစုကတော့အီတလီနဲ့ဂျပန်နိုင်ငံသားတွေဖြစ်ကြပါတယ်နှစ်ဖက်အပြန်အလှန်တိုက်ခိုက်မှုတွင်ဘင်္ဂလားဒေ့ရဲတပ်ဖွဲ့ဝင်2ဦးလည်းသေဆုံးခဲ့ပါတယ် IS အဖွဲ့ကတော့ဒီတိုက်ခိုက်မှုဟာသူတို့လက်ချက်ဖြစ်တယ်လို့ပြောပါတယ်ဒါပေမဲ့လည်းတိုက်ခိုက်သူတွေဟာဘသူဘဝဖြစ်တယ်ဆိုတာကိုတော့အခုချိန်ထိအတည်ပြုလို့မရသေးပါဘူး။တစားကန်တွေကို10နာရီကြာကြာဖမ်းဆီးထားခဲ့ပြီးတဲ့နောက်ဘင်္ဂလားဒေ့ရှ်အထူးကွန်မန်ဒိုတပ်ဖွဲ့ဝင်တွေစနေနေ့မနက်စောပိုင်းကစားတောက်ဆိုင်ကိုဝင်ရောက်စီးနှင်းခဲ့တဲ့အတွင်းတနက်တန်တွေနဲ့ပောက်ကွဲတဲ့အတန်တွေကိုကြားခဲ့ရတယ်လို့လည်းဆိုပါတယ်။စားတောက်ဆိုင်နားတစ်ဝိုက်မှာလက်နက်တပ်ဆင်ထားတဲ့စစ်ကားတွေကိုဝိုင်းရံထားပြီးတော့သတင်းတောက်တွေကိုတော့အိမ်နားကိုပေးမလာခဲ့ဘူးလို့သိရပါတယ်ခင်ဗျာ။
အခုပတ်တူရကီနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေမှာအကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ပွားခဲ့တဲ့အတွက်လွတ်လပ်ရေးနဲ့အားလိုက်ရက်တွေပါဝင်ဆင်နွှဲဖို့နိုင်ငံသားတွေအားလုံးအသင့်ပြင်နေကြတဲ့အမေရိကန်ပြည်ထောင်စုတဝမ်းမှာလုံခြုံရေးအခြေအနေကိုတင်းကျပ်ထားပါတယ်။ခုချိန်ထိတော့အားလိုက်ရက်ကာလအတွင်းအမေရိကန်နိုင်ငံကိုပြစ်မှတ်ထားတဲ့အကြမ်းဖက်မှုတွေလုပ်ဖို့ချိန်ချောက်မှုတွေမရှိသေးဘူးလို့ရဲရဲရှိတွေကပြောပါတယ်။ဒါပေမဲ့တူရကီနိုင်ငံအစ္စတန်ဘူမြို့ကနိုင်ငံလေစိတ်မှာလူ3ဦးအသေခံဘုံးဖောက်ခွဲခဲ့ပြီးတဲ့နောက် IS သွေးကြွတွေဟာအမေရိကန်နိုင်ငံမှာလည်းအလားတူလုလာနိုင်တယ်လို့ဗဟိုထောက်လိုင်းအေဂျင်စီ CIA အကြီးအကဲ John Brennan ကသတိပေးပြောကြားလိုက်ပါတယ်အခုဆိုရင်လက်နက်တွေကင်ဆောင်ထားတဲ့ရဲတပ်ဖွဲ့ဝင်တွေဟာအနက်ခံခွဲတွေနဲ့အတူလေစိတ်တွေယထာနဲ့ဘတ်စကားဘူရာယုံတွေမှာကင်းလှည့်နေကြပါတယ်ဇူလိုင်လ4ရက်နေ့မှာကြာရောက်မဲ့အမေရိကန်လွတ်လပ်ရေးနေ့မှာ Washington DC နယူးယောက်နဲ့ Chicago လိုမြို့ကြီးတွေမှာလူတွေတိတ်နေချီစုဝေးပြီးမီးရှူးမီးပန်းပစ်ပေါက်တာတိတ်အီတာတွေနားထောင်တာနဲ့ပျော်ဝဲစားထွက်တာတွေပြုလုပ်ကြမဲ့နေရာတွေမှာအထူးပဲလုံခြုံရေးကိုတင်းကျပ်ထားပါတယ်
အမေရိကန်အနေနဲ့အာဖဂန်နစ္စတန်နိုင်ငံကိုသိမ်းယူထားတာအဆုံးသတ်ဖို့တာလီဘန်ခေါင်းဆောင်အစ်စ်ကပြောလိုက်ပါတယ်အာဖဂန်ကိုမတရားသိမ်းယူပြီးဒုက္ခပေးနေတာတွေကနေလွတ်မြောက်အောင်ကဲတင်သွားဖို့တာလီဘန်တွေဘက်ကစိတ်ပိုင်းဖြတ်ထားတယ်လို့သူကပြောပါတယ်အစ္စလာမ်ဘာသာဝင်တွေရဲ့အထွတ်မြတ်ထားရာရမဒန်ဥပုလကုံဆုံးတဲ့အပွဲတော်နဲ့ဆက်ဆက်ပြီးတော့မူလာဟိဘတ်တူလာအခုဇဒါကစနေနေ့မှာပြောကြားလိုက်တာပါအာဖဂန်နစ္စတန်နိုင်ငံထဲမှာအမေရိကန်တပ်ဖွဲ့တွေကိုအချိန်ထက်တိုးပြီးထားသွားရုံစီးရီးယားတိုးပြီးတော့လှုပ်ဆောင်သွားရုံနဲ့အာဖဂန်တွေရဲ့ဂျီဟတ်လှုပ်ရှားမှုကိုဟန်တာနိုင်မှာမဟုတ်ဘူးလို့သူကပြောပါတယ်အာဖဂန်တပ်ဖွဲ့တွေတပုံတွေကိုနှိမ်နင်းနိုင်ဖို့အတွက်အကူအညီလိုအပ်လာရင်အမေရိကန်အနေနဲ့တာလီဘန်တွေကိုလေကြောင်းကနေတိုက်ခိုက်ပြီးတော့အမေရိကန်တပ်တွေကိုဆေးလွတ်သွားမယ်လို့သမ္မတအိုဘားမားကဆုံးဖြတ်လိုက်တဲ့ပုံမှာသူကအခုလိုတုံ့ပြန်ခဲ့တာဖြစ်ပါတယ်ပြီးခဲ့တဲ့မေလ21ရက်နေ့ကပါကစ္စတန်နိုင်ငံမှာအမေရိကန်ရဲ့အဝေးထိန်းနဲ့ဒုံးနဲ့ပစ်ခတ်မှုကြောင့်တာလီဘန်ခေါင်းဆောင်မူလာအက်တာမန်ဆူးသေဆုံးသွားပြီးရပိုင်းတွင်းမှာပဲအခုဇဒါဟာတာလီဘန်အဖွဲ့ရဲ့ခေါင်းဆောင်ဖြစ်လာတာပါသူတာလီဘန်အဖွဲ့ခေါင်းဆောင်ဖြစ်လာပြီးနောက်ပိုင်း တာလီဘန်ဖွဲ့တွေဟာအမေရိကန်ကကြော်ရောင်းနောက်ခံပေးထားတဲ့သမရကာဇာရဲ့အာဖဂန်အစိုးရတာဝန်ရှိသူတွေနဲ့အာဖဂန်တပ်တွေကိုတိုက်ခိုက်တာတွေအထူးကံပုံခွဲတာတွေကိုအရှိန်ဟုန်မြင့်လှုပ်ဆောင်လာနေတာဖြစ်ပါတယ်ခင်ဗျာ
ဗြိတိန်နိုင်ငံမှာနိုင်ငံရဲ့ပထမဆုံးအမျိုးသမီးဝန်ကြီးချုပ်မာဂရက်သက်ချာအာဏာရခဲ့ပြီး26နှစ်အကြာမှာတော့နောက်ထပ်အမျိုးသမီးဝန်ကြီးချုပ်တူပေါ်ထွက်လာမယ့်ပုံတွေ့နေရတာပါတယ်။ EU ဥရောပသမဂ္ဂအဖွဲ့ဝင်ဖြစ်ကနေဗြိတိန်နိုင်ငံနှုတ်ထွက်ဖို့မဲခွဲဆုံးဖြတ်ခဲ့ကြပြီးတဲ့နောက် Conservative Party ခေါင်းဆောင်နေရာကနေဝန်ကြီးချုပ် David Cameron နှုတ်ထွက်မှာဖြစ်တဲ့အတွက်သူ့နေရာကိုအစားထိုးဖို့ခြေစုံနေရာမှာရှိနေကြသူ၂ယောက်စလုံးကအမျိုးသမီးတွေဖြစ်ကြပါတယ်။ Theresa May ကစိတ်သက်သန့်ခိုင်တဲ့ PDA ဝန်ကြီးဖြစ်ပြီးစွန့်ဝင်ဝန်ကြီး Andrea Leadsom ကတော့နိုင်ငံရေးအတွေ့အကြုံနှုတ်သေးသူဖြစ်ပါတယ်။ပါတီခေါင်းဆောင်အသစ်နေရာအတွက်အင်္ဂါနေ့ကစတင်ပြီးလျှို့ဝှက်မဲပေးစနစ်နဲ့ရွေးချယ်လာခဲ့ရမှာအမျိုးသား၃ဦးနောက်မှကျန်ခဲ့ပြီးတော့အမျိုးသမီး၂ဦးထိပ်မှကျန်ရှိနေတာဖြစ်ပါတယ်။အောက်ခြေကပါတီဝင်တသိန်းခွဲကစက်တင်ဘာလ၂ရက်နေ့မှာနောက်ဆုံးရွေးချယ်မှုအတွက်မဲပေးဆုံးဖြတ်ကြမှာဖြစ်ပါတယ်။အချို့ဝိုင်းရင်ကွန်ဆာဗေးတစ်ပါတီအမတ်တွေကတော့ထရီဇာမေးရဲ့ပြိုင်ဘက်ဖြစ်သူကိုဒီရှင်ပြိုင်မှုကနေရှော့ပေးလိုက်ဖို့တိုက်တွန်းနေကြပြီးသူတို့ကခေါင်းဆောင်တစ်တဦးကိုမြန်မြန်ရွေးချယ်နိုင်နေဆိုရင်ပါတီအတွက်ပိုပြီးကြိုးများစီမယ်လို့ပြောနေကြတာပါပါတီတွင်းရှင်ပြိုင်မှုတွေကြာနေရင်စိတ်ဝမ်းကွဲကြပြီးပါတီရဲ့ညီညွတ်ရေးကိုထိခောက်ကောင်းထိခိုက်မယ်လို့သူတို့ကစိတ်ပူနေကြတာဖြစ်ပါတယ်တိုက်ဆိုင်ဆိုင်မယ်အတိုက်ခံလေဘာပါတီခေါင်းဆောင်နေရာအတွက်လည်းအမျိုးသမီးတယောက်ရောက်လာနိုင်ပါတယ်ပါတီခေါင်းဆောင်လက်ဝဲဝါဒီဂျယ်ရမီကော်ဘင်ကိုစိန်ခေါ်ပြီးတော့သူ့နေရာအတွက်ရှင်ပြိုင်ဖို့အန်နာအီဂယ်ဆိုတဲ့အမျိုးသမီးကတနင်္လာနေ့မှာကြေညာခဲ့တာဖြစ်ပါတယ်
ဒီအမေရိကန်အသံညပိုင်းမြန်မာဘာသာစီစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1196လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ57 kHz 5885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
ပြည်ကနေစနေညဘက်သတင်းတွေကိုတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။ဩစတြေးလျနိုင်ငံမှာလူနည်းစုပါတီတွေကလက်ရှိဆိုးရွားကိုဖျောက်ချနိုင်မလားဆိုတာကိုအဆုံးဖြတ်ပေးမယ်ပြည်ထောင်စုရွေးကောက်ပွဲကိုစနေနေ့မှာကျင်းပခဲ့ပြီးတော့အခုဆိုရင်မဲတွေကိုစတင်ရေးတွက်နေပြီဖြစ်ပါတယ်။ဒီရွေးကောက်ပွဲကိုဩစတြေးလျနိုင်ငံသားအမြောက်အများလဲလာရောက်မဲပေးခဲ့ကြပါတယ်။ရာသီဥတုပြောင်းလဲမှုလူဝင်မှုကြီးကြပ်ရေးနဲ့ပညာရေးကဏ္ဍတွေဟာဒီရွေးကောက်ပွဲအတွက်အရေးပါတဲ့ကိစ္စဖြစ်ပေမဲ့ရွေးကောက်ပွဲမှာဘယ်သူနိုင်မလဲဆိုတာကိုတော့စီးပွားရေးကိစ္စကအဆုံးဖြတ်ပေးမှာဖြစ်ပါတယ်။ဗြိတိန်နိုင်ငံမှာဥရောပသမဂ္ဂကကနေခွဲထွက်ဖို့ဆုံးဖြတ်လိုက်တာကြောင့်ဩစတြေးလျမှာစိုးရိမ်ပူပန်မှုတွေဖြစ်ပေါ်နေပြီးတော့နိုင်ငံရေးခေါင်းဆောင်တွေဟာစီးပွားရေးအရလုံခြုံစိတ်ချရဖို့ကိုရွေးကောက်ပွဲမဲဆက်စီယုံရေးတွေရဲ့အဓိကအကြောင်းအရာဖြစ်တဲ့စီယုံခဲ့တာဖြစ်ပါတယ်။လက်ရှိဝန်ကြီးချုပ်မာကွန်တန်ဘိုးကသူ့ရဲ့သဘောထားမတင်းမာတဲ့လက်ရရေးညွန်ပေါင်းအစိုးရကသာနိုင်ငံအတွက်လိုအပ်နေတဲ့တည်ငြိမ်မှုကိုပေးနိုင်မယ်လို့ပြောပါတယ်။အတိုက်ခံလေဘာပါတီခေါင်းဆောင်ဘယ်ရှော့တန်ကတော့လက်ရှိဝန်ကြီးချုပ်ဟာနှုတ်ထွက်သွားတဲ့ဗြိတိန်ဝန်ကြီးချုပ်လိုပဲပြောညံ့တဲ့ခေါင်းဆောင်တစ်ဦးဖြစ်တယ်လို့ဆိုပါတယ်။ဩစတြေးလျနိုင်ငံမှာမဖြစ်မနေမဲပေးရတဲ့အတွက်မဲလာထက်သူရေးတွက်ဟာမြင်မာခဲ့ပြီးတော့ရွေးကောက်ပွဲရလဒ်ကလည်းတိတ်ကိုအရေးကြီးပါတယ်။လူထုအမြင်စစ်တမ်းတွေအရအဓိကပါတီတွေဟာတစ်ခုနဲ့တစ်ခုမတိမ်မရင်အခြေအနေမှာရှိနေတယ်လို့သိရပါတယ်ခင်ဗျာ။
ဟောင်ကောင်ကျွန်းကိုဗြိတိန်လက်အောက်ကနေတရုတ်နိုင်ငံကိုလွှဲပြောင်းပေးတာ19နှစ်ကြာခဲ့ပြီးတဲ့နောက်တရုတ်နိုင်ငံသားဖြစ်ရတာနဲ့ဟောင်ကောင်ပေါ်တရုတ်နိုင်ငံရဲ့မူဝါဒတွေနဲ့ပတ်သက်ပြီးလူထုရဲ့ထောက်ခံမှုသဘောထားကအနိုင်ဆုံးစင်ကိုကျဆင်းနေတယ်လို့စစ်တမ်းကောက်ခီမှုအသစ်တစ်ခုကညွှန်ပြနေပါတယ်။ဟောင်ကောင်ကလူတွေဟာသူတို့ကိုသူတို့တရုတ်နိုင်ငံသားအဖြစ်နဲ့ဖော်ပြတဲ့ကြာခိုင်နှုန်းက14နှစ်တွင်အနိုင်ဆုံးစင်ကိုရောက်ရှိနေတယ်လို့ဟောင်ကောင်တက္ကသိုလ်ရဲ့လူကြိုက်များတဲ့သဘောထားကောက်ယူမှုအစီအစဉ်ကစစ်တမ်းဖော်ထုတ်နိုင်ခဲ့ပါတယ်။လူပေါင်း 1,006 ယောက်ကိုစစ်တမ်းကောက်ယူရမှာ68ရာခိုင်နှုန်းကသူတို့ကိုသူတို့ဟောင်ကောင်ကျွန်းသားတွေလို့ဖော်ပြကြပြီး31ရာခိုင်နှုန်းကပဲတရုတ်လူမျိုးတွေလို့ပြောကြပါတယ်။ဟောင်ကောင်ကျွန်းသားတွေတရုတ်နိုင်ငံမှာရှိတဲ့ဟောင်ကောင်ကျွန်းသားတွေတရုတ်နဲ့ဟောင်ကောင်မှာရှိတဲ့တရုတ်တွေဆိုပြီးရွေးချယ်ခေါင်းခဲ့ခိုင်းရမှာ42ရာခိုင်နှုန်းကဟောင်ကောင်ကျွန်းသားတွေလို့ဖော်ပြကြပြီး18ရာခိုင်နှုန်းကတရုတ်နဲ့25ရာခိုင်နှုန်းကတရုတ်နိုင်ငံမှာနေထိုင်တဲ့ဟောင်ကောင်ကျွန်းသားတွေဖြစ်ဖော်ပြခဲ့ပြီး73ရာခိုင်နှုန်းကတော့ဟောင်ကောင်မှာနေနေတဲ့တရုတ်လူမျိုးတွေလို့ဖော်ပြခဲ့ကြပါတယ်။ဒါအပြင်တရုတ်လူမျိုးဖြစ်ရတာကိုဂုံမြူဘူးလို့ပြောတဲ့အရေးအတွက်ကလည်း56ရာခိုင်နှုန်းကနေ65ရာခိုင်နှုန်းအထိတက်သွားခဲ့ပါတယ်။ဒါအပြင်ဟောင်ကောင်အစိုးရဘက်မှဟောင်ကောင်ပြည်သူ28ရာခိုင်နှုန်းကအပြည့်သဘောဆောင်တဲ့အမြင်ရှိပြီး38ရာခိုင်နှုန်းကဝေဖန်တဲ့ဘက်ကရှိပါတယ်။ဟောင်ကောင်ရဲ့အုပ်ချုပ်ရေးမှူးရွေးတဲ့နေရာမှာတရုတ်အစိုးရကဟောင်ကောင်ပြည်သူတွေကိုရွေးချယ်ခွင့်မပေးတာနဲ့တနိုင်ငံစနစ်တစ်ခုထားရမယ်ဆိုတဲ့မူဝါဒကိုလိုက်နာဖို့ပြက်ကွက်ခဲ့ရကြောင်းဟောင်ကောင်ဒေသခံတွေကဒေါသထွက်နေကြတယ်လို့ဟောင်ကောင်မီဒီယာတွေကပြောပါတယ်။
တောင်တရုတ်ပင်လယ် တွင်နေမီပိုင်ဆိုင်မှုနဲ့ပတ်သက်ပြီးတော့ The Hague နိုင်ငံကခုံရုံးအနေနဲ့မျက်မျက်တက်တာလက်တွေ့ကြကြဆုံးဖြတ်ဖို့ဗီယက်နမ်နိုင်ငံကတောင်းဆိုလိုက်ပါတယ်။ဒီတောင်တရုတ်ပင်လယ်အတွင်းမှာတရုတ်နိုင်ငံဘက်ကနေမီချဲ့ထွင်နေတာတွေကိုကန့်ကွက်တဲ့အနေနဲ့နိုင်ငံကခုံရုံးကအနုညာတာခုံတမာတိစီရင်ဆုံးဖြတ်မှုလုပ်ပေးဖို့ဖိလစ်ပိုင်ကတင်ပြတောင်းဆိုခဲ့ပြီးတဲ့နောက်ဗီယက်နမ်ကလည်းအခုလိုတောင်းဆိုလိုက်တာပါ။နိုင်ငံကခုံရုံးကဇူလိုင်လ12ရက်နေ့မှာအမိန့်ချမှတ်မယ်လို့ကြေညာလိုက်ပြီးနေ့အကြာမှာထုတ်ပြန်လိုက်တဲ့ကြေညာချက်မှာတော့ဒီဆုံးဖြတ်ချက်ကငြိမ်းချမ်းစွာဖြေရှင်းနိုင်စေမယ့်အခြေခံတွေကိုပေးနိုင်ဖို့မျှော်လင့်တယ်လို့ဗီယက်နမ်နိုင်ငံသားဥပ္ပဏီဌာနကပြောပါတယ်ဒီမှုမှာဗီယက်နမ်နိုင်ငံကတိုက်ရိုက်ပါဝင်ပတ်သက်နေတာမဟုတ်ပေမဲ့တကယ်လို့ဖိလစ်ပိုင်အစိုးရဘက်ကနေရည်တည်ဆုံးဖြတ်မယ်ခဲ့မယ်ဆိုတော့သူတို့အတွက်လည်းအကျိုးရှိလာနိုင်မှာဖြစ်ပါတယ်ခင်ဗျာပြည်ထောင်နိုင်ငံမှာကျင်းပနေတဲ့ Euro 2016ဥရောပဖလားဘောလုံးပွဲမှာတော့ဒီကနေ့ညသကောင်းကျော်မြန်မာစံတော်ချိန်တနင်္ဂနွေနေ့မနက်တနာရီခွဲမှာဂျာမနီနဲ့အီတလီအသင်းတို့ကစားကြမှာဖြစ်ပါတယ်ဂျာမနီအသင်းမှာတော့ဒီပွဲမှာလူစုံပါဝင်လာမှာဖြစ်ပြီးတော့အီတလီဘက်ကတော့ခြေတလုံးကျွတ်သားဒဏ်ရာရသွားတဲ့ဒရော့စီကစားနိုင်မယ်မကစားနိုင်ဘူးဆိုတာကတော့မသေးကြသေးပဲဖြစ်နေပါတယ်ဂျာမနီနဲ့အီတလီအသင်းတို့နိုင်ငံကပြိုင်ပွဲတွေမှာ၄ချိန်တွေ့ထားတာမှာဂျာမနီကအီတလီကိုဒီပြိုင်ပွဲတွေမှာတစ်ခါမှအနိုင်မရပဲအီတလီဘက်ကနိုင်ထားတာပါဒါပေမဲ့အခုနဲ့အစောပိုင်းကမြူနစ်မှာကျင်းပတဲ့ခြေစမ်းပွဲမှာတော့ဂျာမနီကအီတလီကို၄ဂိုးတကိုးနဲ့နိုင်ထားပါတယ်ခင်ဗျာ
တိတ်တယောင်နိုင်ငံကသတင်းတွေကိုကိုရန်နိုင်နဲ့ကိုရဲကောင်တို့ပြောပြခဲ့ကြတာပါ VOA ကနေအခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို VOA Internet ဆံမြင်တာဖြစ်တဲ့ bambis.voanews.com မှာတိုက်ရိုက်နားဆင်နေပါတယ်အခုတော့သတင်းပေးပို့ချက်တပုတ်ကိုကြားရပါမယ်။ဘာကသာတက္ကသိုလ်ကျောင်းပေါင်းစုံဆွေးနွေးပွဲမြန်မာနိုင်ငံကအကြောင်းတွေမှာကျောင်းသားသမဂ္ဂတွေဖွဲ့စည်းတဲ့အခါအခက်အခဲတွေကြုံတွေ့ရတယ်လို့မြန်မာနိုင်ငံလုံးဆိုင်ရာကျောင်းသားသမဂ္ဂများအဖွဲ့ချုပ်ကပြောပါတယ်။တက္ကသိုလ်ပေါင်းစုံကကျောင်းသားကိုယ်စားလှယ်တွေလာရောက်တက်ရောက်ပြီး၃ရက်ကြာမဲ့တက္ကသိုလ်ပေါင်းစုံနှီးနှောဖလှယ်ပွဲကိုဘကိုးတိုင်းကျောင်းနှန်းရွာမှာကျင်းပနေတာဖြစ်ပါတယ်။အပြည့်စုံကိုတော့ထိုင်းချီဆိုင် VOA သတင်းတော်မအေးမာကသတင်းပေးပို့ပါတယ်။
အမျိုးသားပညာရေးဥပဒေကိုပြင်ဆင်ရေးအတွက်တပိတ်မောက်ခဲ့တဲ့ဘက္ကတများအဖွဲ့ချုပ်ကကျောင်းသားတွေဟာတနိုင်ငံလုံးအတိုင်းအတာနဲ့ဒီလုံးကျွတ်ကျောင်းသားညီလာခံကြီးအတွက်ကြိုတင်ပြင်ဆင်တဲ့အနေနဲ့တက္ကသိုလ်ပေါင်းစုံကကျောင်းသားတွေနဲ့နှီးနှောဖလှယ်ပွဲကိုစတင်ခဲ့တာပါအစည်းအဝေးပထမနေ့မှာတော့သူတို့ရဲ့ရည်ရွယ်ချက်ကိုဘက္ကတများအဖွဲ့ချုပ်ရဲ့ခေါင်းဆောင်ကိုမင်းသွေးသိက်ကအခုလိုရှင်းပြပါဗျာကျေးဇူးတင
်ပါကျွန်တော်ဒီဘက္ကတများအဖွဲ့ချုပ်တက္ကသိုလ်ပေါင်းစုံနှီးနှောဖလှယ်ပွဲပါတနိုင်ငံလုံးအတိုင်းအတာနဲ့ကြုံတာဖြစ်ပါတယ်ဒီလိုလိုအရေးကြတာတော့ကျွန်တော်တို့ဒီဘက်ကမှာဖွင့်ပြကြရဆုံးမဲ့ဒီလိုကြောင်းသားညီလာခံအတွက်ကျွန်တော်တို့ကျုပ်ပထမဆုံးခြေလှမ်းအနေနဲ့လုပ်တာဖြစ်ပါတယ်နောက်တစ်ခုကတော့ကျွန်တော်တို့ကဒီကျောင်းသားအလုံးပူးပေါင်းပုံမှန်ဖို့အတွက်ဖွင့်ပြအလုံးကိုဖိတ်ထားတယ်နောက်ပြီးတော့ကျောင်းသားဒီကျောင်းသားခြေပြင်းကြီးဖွင့်ပြကြီးကိုလည်းကျွန်တော်ဖိတ်ခေါ်ထားတာဖြစ်တဲ့အတွက်ဒီဒီကောက်ကတက္ကသိုလ်အလိုက်နော့ဖလေပဲဆိုရင်ဘောလုံးတနင်္ဂနွေတိုင်းတိုင်းနဲ့ဆိုင်ချုံပြီးတော့ဒီလိုမျိုးကျောင်းသားတမကရလည်းပါပါတယ်။ကျောင်းသားချီယူမှုလူမျိုးခွဲစီလည်းပါပါတယ်။ကျောင်းသားချီယူ CS တွေလည်းပါပါတယ်။တက္ကသိုလ်တခုကိုဒီကုသလေနဲ့နှစ်ဦးတက်မှတ်ထားပါတယ်။ဦးရေပါလေ။အဲနောက်တချို့အဖွဲ့အစည်းတွေကိုလည်းကုသလေနှစ်ဦးတက်မှတ်ထားပါတယ်။ဒီနေ့အလုံးပေါင်း300ကျော်လာပါတယ်ခင်ဗျာကုသလေ
။နီနော့ဖလေဘွေးရဲ့ပထမနေ့မှာတော့ဘက္ကတာများအဖွဲ့ချုပ်မှအရင်တုန်းကတာဝန်ယူခဲ့ဘူးတဲ့။ကျောင်းသားကောင်းဆောင်ကြီးတွေကဆွေးနွေးမှုတွေလုပ်ခဲ့ပါတယ်။တက်ရောက်လာတဲ့ကျောင်းသားကိုယ်စားလှယ်တွေကတော့ကျောင်းနေမှာတက်မကတွေဖွဲ့စည်းတဲ့အခါမှာအခက်အခဲတွေရှိကြောင်းတင်ပြခဲ့ကြပါတယ်
။ကျောင်းနေမှာကျောင်းသားတက်မကတစ်ခုချင်းလိုက်ပြီးတည်တည်မှုပကတိအခြေအနေတွေရှိုံးတဲ့နေရာမှာကျုံ့ရတဲ့အခက်အခဲအတားကြည့်ရအောင်လို့ဆက်ပြီးနောက်ပြီးတော့ဒီကျောင်းသားတက်မကတွေပေါ့ပကတိအခြေအနေမှာအကောင်းဆုံးနဲ့ကျွန်တော်ကိုစု group ဖွဲ့စည်းဆွေးနွေးကြပါတယ်။
ကျောင်းသားတွေရဲ့နှီးနှောဖလှယ်ပွဲကိုကျောင်းသားကိုယ်စားလှယ်ယာနဲ့ချီပြီးတက်ရောက်ခဲ့ပြီးတက်ဆိုင်ရာအာဏာပိုင်တွေကအနောက်ဆက်ပေးတာမရှိပေမဲ့သတင်းရယူတာစောင့်ကြည့်တာတွေကိုတော့တနေ့လုံးလုပ်ခဲ့တယ်လို့ဆိုပါတယ်
။လာခဲ့တဲ့ဒီနေ့လာတက်တဲ့နှီးနှောဖလှယ်ပွဲလာတက်ခဲ့တဲ့ကျောင်းသားကိုယ်စားလှယ်တွေအားဆိုရင်ဒီတက်ဆိုင်ရာအကြောင်းတစ်ခုချင်းစီရဲ့ကျောင်းသားသမဂ္ဂဝင်တွေမန်တိတ်ရထားတာရှိရဲ့။အဲနောက်ပြီးတော့သူတို့မှဒီကျောင်းတစ်ကျောင်းချင်းစီအလိုက်သူတို့ data အလိုက်ဖြည်းဖြည်းလူမျိုးစုအလိုက်ဖြည်းဖြည်းဆွေးနွေးရမယ့်ကျောင်းရာ issue တွေအလုံးဝဆွေးနွေးလိုက်ပြီးလိုက်တဲ့အချက်ဒီကောင်းနေလို့ပါလာပါတယ်။အဲဒါနှောက်ရက်တာတော့မရှိပါဘူးကြာကျွန်တော်တို့စောင့်ကြည့်ရတော့ရှိပါတယ်ဒီမှာဆိုရင်ဘိုးတိုင်းက SC ရှင်းပေါ့လေသူကအရင်ရောက်လာတယ်နောက် SC လည်းအင်အားများများနဲ့ဒီကိုယ်တိုင်လာပြီးတော့အဲကျွန်တော်ဒီဖုံးချောင်းပါလို့ကျွန်တော်လာပြီးတော့စောင့်ကြည့်တာရှိပါတယ်အဲကျွန်တော်တို့စာဒီစနေဝတ်လုပ်တဲ့အဆောက်အဦနာအဆောက်အဦတွေကိုတော့ဝင်မလာပါဘူးသူတို့အဆောက်အဦရဲ့တင်ပါအဲကျွန်တော်တို့ကအဖွဲ့ဝစီရများတဲ့အတွက် ဟိုကျွန်တော်မိုက်ခရိုဖုန်းနေနဲ့ပြောပြီးဆွေးနွေးကြရတယ်အဲ့တော့အဲ့ဒီမိုက်ခရိုဖုန်းကြီးကြားနိုင်တော့တဲ့အကွာဝေးလမ်းမှာဒီလိုမျိုးပြီးတော့စောင့်ကြည့်နေတနည်းဆုံးပေါ့အခုဒီကကျွန်တော်အကြောင်းသားတွေကိုသူနေစားနေတဲ့အချိန်ကြီးတော့မပြောင်းကြည့်ပါဘူးသူ
ဘဂတများအဖွဲ့ချုပ်ဟာ2014ခုနှစ်နိုဝင်ဘာလကနေစတင်ပြီးအမျိုးသားပညာရေးဥပဒေပြင်ဆင်ရေးအတွက်တပိတ်မောက်ခါ2015ခုနှစ်မတ်လထဲမှာတော့ခရီးရှည်ချီတဲ့တပိတ်မောက်ခဲ့တာကြောင့်ဆိုပြီးចောင်းသားနဲ့ဝင်းရံပြည်သူတွေကိုတစ်နှစ်ကျော်ကြာထိန်းသိမ်းခဲ့ပါတယ်ပုံမှန်5ခုလောက်နဲ့လည်းတရားစွဲဆိုခံခဲ့ရတာပါ2016ခုနှစ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အစိုးရတက်လာပြီးတဲ့အချိန်မှာတော့ចောင်းသားတွေကိုစွဲဆိုထားတဲ့အမှုတွေကိုပြန်ရုပ်သိမ်းစေခဲ့ပြီးចောင်းသားနဲ့နိုင်ငံရေးအကျဉ်းသားတချို့ကိုပြန်လွှတ်ပေးခဲ့တာပါကျောင်းသားတွေကတော့အမျိုးသားပညာရေးဥပဒေပြင်ဆင်ရေးအတွက်ဆက်လက်တောင်းဆိုနေဆဲဖြစ်ပြီးလွတ်လပ်စွာကျောင်းသားသမဂ္ဂတွေဖွဲ့စည်းခွင့်တွေရဖို့အတွက်လည်းစ조사နေကြတာဖြစ်ပါတယ်ရှင်
။ VOA သတင်းနောက်မအေးမရဲ့သတင်းပေးပို့ချက်ဖြစ်ပါတယ်။ခုအဆလို့အပတ်စဉ်ကဏ္ဍတွေကိုတင်ပြပါမယ်။မြန်မာနိုင်ငံကလူငယ်တွေကြားမှာကာတွန်းစာအုပ်တွေကိုဆွဲဆွဲမြင်းမြဲဖတ်တဲ့အလေးအကျင့်အတော်လေးနှေးပါနေချိန်မှာပဲခေတ်လူငယ်တွေကိုဆွဲဆောင်နိုင်မဲ့ကာတွန်းမျိုးတွေရေးသားဖို့လိုတယ်လို့ထောက်ပြဝေဖန်မှုတွေရှိပါတယ်။အရင်ကလိုရုပ်ပြကာတွန်းတွေကိုဆွဆွမြင်းမြဲပြန်ဖတ်လာကြအောင်စ조사နေတဲ့အခြေအနေတွေကိုတော့ VOA သတင်းတော့ကိုထက်အောင်ကဒီတစ်ပတ်ရဲ့မြန်မာတခွင်အစီအစဉ်ကနေတင်ပြมาဖြစ်ပါတယ
်တခိတခါကမြန်မာရုပ်ပြကာတွန်းတွေကိုကလေးလူငယ်တွေသာမကလူကြီးတွေကပါဆွဆွမြင်းမြဲနှစ်ချိုက်အားပေးခဲ့ကြပါတယ်အခုခါမှာတော့ခင်မိအသုံးဆောင်နေပေါ်လာတာနဲ့အမျှမြမလူငယ်တွေဟာရုပ်ပြစာအုပ်တွေပေါ်မှာစိတ်ဝင်စားမှုနှင်လာကြပါတယ်။ဒါကြောင့်မို့လဲရုပ်ပြကာတွန်းတွေရဲ့အခြေအနေအတော်လေးရင်းရင်လာတယ်လို့တွစ်ပီစာအုပ်တိုက်ကဒေါ်မမှုစန်းကပြောပါတယ်
။အခုတော့ရုပ်ပြကာတွန်းရဲ့အခြေအနေကအလုံးဝကိုကြာဆင်းတာပေါ့နော်။တချို့ဆိုရဆိုင်သွားပါပြီရှင်။ကျမတို့နှစ်ဦးသုံးဦးလောက်ပဲကျမတို့လေရှင်။ဒါကလေအဲ့လိုမျိုးပေါ့နော်။ဝယ်ဖတ်တဲ့လူတွေပေါ့။ဝါသနာရှင်တွေလောက်ပဲကျတော့လေရှင်။အငှားရုပ်ပြစာအုပ်ဆိုင်ကြီးကလုံးဝကိုပျောက်သွားတယ်ရှင
်။ကလေးငယ်တွေကလည်းစာဖတ်မှုတွေနှင်းလာကြပြီးလုံချင်းကာတွန်းတွေရုပ်ပြချန်နယ်တွေကိုစိတ်ဝင်စားဖို့မရှိကြတော့ဘူးလို့ကာတွန်းပိုးစာကဖွင့်ဟပါတယ်
။ဖခင်တို့လက်ထက်တော့ကလေးရဲ့ဘာပြောပြောကာတွန်းဆိုရင်စိတ်ဝင်စား။သူကကာတွန်းဆိုရင်သူကသူစာအုပ်ကောင်းတာမကောင်းတာတဲ့။တဲရစာအုပ်ဖတ်စိတ်ဝင်စားစရာကောင်းတာမကောင်းတာတဲ့ကြည့်ဖို့မကြည့်တော့အဲ့လိုစာအုပ်မြင်ရင်မကြိုက်တော့။ရင်တော့ကလေးရဲ့စာအုပ်မြင်ရင်ကြိုက်နေတာကြိုက်နေ။ဒါကလည်းဟာကြည့်ကြရအောင်လို့ငန်းမရဘူးလေကြည်ကျင်စိတ်ရှိအခုကလေးတွေကကစားအောင်မြင်နေသူကအေးမလို့စားဆောင်ဆိုလေးဒီလိုပဲလက်မကြည့်အဲ့လိုဖြစ်နေ
အရင်တော့ကတော့ရုပ်ပြကာတွန်းတွေကိုအငှားဆိုင်တွေမှာအစုံရနိုင်ပါတယ်စာဖက်သူနဲတာရာနဲ့အမျှအငှားဆိုင်တွေလည်းရက်ွက်တွေထဲမှာမရှိတတ်တော့ပါပဲဒါကြောင့်မို့လဲလုံချင်းရုပ်ပြတွေကိုအရင်ကားလောက်ဖောဖောတီတီမထွက်နိုင်တော့ဘူးလို့ကာတွန်းပိုးစာကသုံးသပ်ပါတယ
်ငှားဆိုင်တွေမရှိတဲ့အခါကျတော့ဖောဖောတီတီမထွက်နိုင်ဘူးအခုဒီချိန်ကြီးကလည်းငှားဖက်တဲ့ပုံစံမျိုးသွားနေကြတယ်အမှန်ကတော့ဟိုဟိုမှာဈေးတက်နိုင်တဲ့ဈေးနဲ့ဝယ်ပြီးဝယ်ဖတ်တဲ့အဲ့ဒီလိုင်းမျိုးနဲ့သွားနိုင်တော့ပေါ့။သူကအဲ့ဒီချီနေကိုမရောက်နိုင်သေးဘူး။သူကလည်းကြာကြာရောက်ပြလုံရင်တော့ဆိုရင်ဈေးတော့ထောင်ကျော်နေထောင်ကျော်နေထောင်ကျော်နေရပြီဆိုတဲ့အခါကျတော့ဥမာဈာနေနှုံးလောက်ဆိုရင်တော့ဒါဝယ်ဖတ်နိုင်တဲ့အဆင့်ဆိုရင်တော့တမျိုးစကားပြောလိုက်။ရောက်ပြတွေကခုနပြောသလိုပြင်ဆင်ကောင်းကောင်းလေးနဲ့ဈေးကလည်းတက်တာတယ်ဝယ်ဖတ်နိုင်တဲ့အနေထားအဲ့လိုရောက်လာပြီဆိုရင်တော့လေဒါတမျိုးချင်းပြန်ပြီးဖော်တည်ပြီးရိုက်နိုင်တယ်လို့ထင်တာပဲ
။ကာတွန်းဆက်ဆောင်တွေကအရင်ကားလောက်ဆွဲဆောင်မှုမရှိတော့တယ်လို့ဇညွန်းဇလန်တွေကလည်းခန်းစားမှုရတာဘုဟုတုတာတိတ်မပေးနိုင်တော့ဘူးလို့ရုပ်ပြကာတွန်းပရိသတ်တွေကဝေဖန်ကြပါတယ
်။ဇလန်တွေမှာအဝတ်စားတွေအစားပေါ့နော်။ဟိုခင်မီအောင်ဆွဲတဲ့အပိုင်းတွေမှာလည်းလိုလာတာပေါ့လေ။နောက်တစ်ခုကကြတော့ဒီစပင်တို့အဝတ်စားတို့အစားပေါ့နော်။နောက်ဒီအယောင်မပါတဲ့အခါကျတော့လည်းတဖြည်းဖြည်းနဲ့ဟိုဆွဲဆောင်မှုအားလည်းတိတ်မရှိတော့ဘူးထင်တယ်เนาะအဲ့တော့ဆွဲတဲ့လူတွေလည်းရှော့သွားတာလည်းပါတယ်တိတ်ဆွဲကြတော့ဆိုတော့လေနောက်အရင်တော့အောင်မြင်ခဲ့တဲ့လူတွေကြတော့လေဟိုအရင်တော့စပင်လေးတွေနဲ့အဲ့လိုမျိုးလေးတွေဆွဲကြတဲ့အခါကျတော့အခုခေတ်မှာတခါကြီးကျရင်ခံစားလို့လည်းမရဘူးအဲ့လိုမျိုးတွေလည်းရှိတယ
်ကာတွန်းဆရာတွေကလည်းခင်းနဲ့လျော်ညီတဲ့ရုပ်ပြတွေကိုဆွဲဖို့လိုနေတယ်လို့ကာတွန်းပိုးစာကအကြံပြုပါတယ
်ရေးတဲ့လူတွေကလည်းခုနပြောလို့ပေါ့သူဖောက်နိုင်အောင်ကျူးစာဒီလူကြိုက်လာအောင်မို့လို့တိရိစ္ဆာန်ကြိုက်လာအောင်ဒါကျူးစာကျူးစာရမှာပေါ့လေအရင်လိုတလိုင်းပုံစံမျိုးနဲ့ပဲသွားနေရင်တော့ဒါကြာသွားတဲ့လိုင်းနဲ့ပဲဆက်ပြီးရက်တည်နေတယ်ဆိုရင်တော့လေဒါဘာမှဘယ်လိုဖြစ်လာမှာမဟုတ်ဘူးဟိုကသူဖောက်နိုင်အောင်ခုနကပြောသူဖောက်နိုင်တယ်ဆိုတော့ပိရိစ္ဆာန်အမြင်မှာပေါ့ပိရိစ္ဆာန်အမြင်မှာအရင်ကနဲ့မတူဘဲနဲ့ဆွဲဆောင်မှုရှိအောင်ပေါ့ရုပ်ပြတွေသူများဟိုကိုရီးယားနဲ့ဂျပန်တို့တွေကဘယ်လိုလုပ်နေလဲနော်ရုပ်ပြတွေသူတို့စီမှာဆက်လက်အကောင်းနေတော့ဒါ တွေကိုအများကြီးလေ့လာပါဘူ
း။ဗုဒ္ဓဘာသာဝင်တို့အထွတ်မြတ်ထားတဲ့ယဉ်ကျေးမှုတွေကိုကလေးလူငယ်တွေငငယ်ရွယ်ရွယ်နဲ့သိရှိစေဖို့အတွက်မြန်မာဗုဒ္ဓဝင်တွေဇက်ကြီးဆယ်ပွဲတွေကိုလည်းရုပ်ပြကာတွန်းအဖြစ်ဖန်တီးထားပါတယ်
။တူပီလေမွန်ထွေးမွန်ကိုတင့်နဲ့သားလေးနိုင်သူ
လူစိတ်ဝင်စားမှုနဲ့တဲ့နဲ့လာပေးမယ်လို့အရင်ကလိုနှစ်ဆိုင်မှုများလာအောင်ရည်ရွယ်ပြီးရောင်းစုံမြန်မာရုပ်ပြကာတွန်းတွေကိုဖတ်ရှုနိုင်တဲ့မိုဘိုင်းအပလီကေးရှင်းတစ်ခုတည်ထောင်ထားတယ်လို့ပူတက်ကဘာရဲ့ဥဆောင်ညင်ကြားရေးမှုကပြောပါတယ
်ကလေးတွေအတွက်လည်းဒီကာတွန်းကအရေးကြီးတယ်လေနောက်လူကြီးတွေလည်းကြိုက်တာပါပဲနော်ဘာလို့ဆိုတော့ကာတွန်းကဟိုဗမာစာဖတ်ဖြစ်အောင်ပေါ့လေဟိုအားပေးရလည်းရောက်တယ်နော်စာကလေးကျွန်တော်တို့တွေ့ရဆိုမှကလေးတွေကကတ်တွန်းဆိုလို့ရှိရင်ဖတ်ချင်တယ်လေဆိုတော့အဲ့ရစူးစမ်းဖတ်ရင်လည်းပဲဟိုစာပို့ပြီးတော့တက်လာတာပဲဆိုတော့စာအခုနောက်ပိုင်းဟိုပိုချောင်းတက်တဲ့ကလေးတွေတော့မှအဲ့လိုပဲဖတ်ကြတယ်ဆိုတော့အဲ့ဒီအတွက်ကိုကျွန်တော်တို့ကဒါကတော့ရှိတယ်နဲ့ပေါ့လေဒါရင်ကျေးမှုပဲတစ်စိတ်တစ်ပိုင်းဖြစ်တယ်ဒါကျွန်တော်တို့အများအားပြောနေကြအဲ့ဒီအတွက်ဒါလေးကိုတော့ဆက်ရှိစေချင်တယ်ပေါ့နောက်တစ်ခုကဒီသင်ခန်းစာလေးပါလေးဆိုလို့ရှိရင်လည်းဟိုသူကသူဆုံးမပြီးသားဖြစ်သွားတာပေါ့နော်ဖိုင်နဲ့သင်ခန်းစာလေးရတာပေါ့ဆိုတော့လူကြီးတွေအတွက်လည်းကောင်းတယ်လူကြီးတွေအတွက်ကျတော့အရင်တော့ကဟိုဘာမှမရှိရခဲ့တော့လေဒီကာတွန်းတွေပဲဖတ်ပြီးတော့ဟိုတွတ်ပြီးလေးမွန်ထွေးမွန်နဲ့ပဲကြီးလာကြတာဆိုတော့ဒီပေါ်မှာတော့တိုင်ရောစရာရှိတယ်ပြီးတော့ကျတော့အခုဘလောက်ပဲဒီဟိုဖတ်စရာကြည့်စရာများများပေါ့လေအဲဒါလေးတွေကတော့ဖတ်လိုက်ရတယ်ဆိုပြန်ပြီးတော့မှဟိုကဟိုငယ်သွားတာပေါ့နော်ပြီးတော့ဟိုအဲ့လိုမျိုးဖြစ်အောင်ပေါ့လေဆိုတော့ဟိုအသင့်တော်ဆုံးကတော့ဖုန်းပဲဆိုပြီးတော့ကျွန်တော်တို့ကဖုန်းနဲ့လုပ်တာပေါ့လေ
ကလေးရှိရင်ကတ်တွန်းရှိတယ်ဆိုပြီးအရင်တုန်းကပြောစမဲ့ရှိခဲ့ပေမဲ့လို့အခုခါမှာတော့ကလေးငယ်တွေဟာရုပ်ပြကတ်တွန်းတွေကိုတိတ်ပြီးနှစ်ချိုင်မှုမရှိတော့ပါဘူးတဖြည်းဖြည်းမိမ့်မိန်စာပြုလာတဲ့မြန်မာရုပ်ပြကတ်တွန်းတွေကိုတကြောပြန်တိုးတက်စေချင်တယ်လို့တော်မှုမှုစံကရင်ဖွင့်ပါတယ်
အော်ရုပ်ရကတော့နေနေနဲ့ကျွန်မအနေနဲ့ကတော့တုံတက်စေချင်တာပေါ့နော်လူတွေကလည်းစဖတ်စေချင်တယ်စဖတ်စေချင်တယ်ဆိုပေမဲ့လေအခုဘယ်သူမှမထွက်နိုင်တော့ဘူးဖြစ်နေတာဝင်နေစရာကျွန်မတို့ကတာလေဟိုကိုအလုတ်သမားလေးတွေနဲ့ကိုဆက်ကလေးအလုံးရအောင်ဆိုပြီးတော့ထွက်နေတာမို့လို့ကျွန်မကတော့ဆက်ထွက်နေမှောင်မှာပါရှုံးလာမြတ်တာတဲ့ပေါ့နော်ဟိုစဖတ်တဲ့ပြိတ္တနဲ့ကျွန်မလည်းပြတ်မသွားချင်ဘူးပေါ့နော်ဆယ်နှစ်တောင်ကျွန်မထိန်းလာခဲ့တာဆိုတော့လေဆက်ဖက်ထိန်းထားအောင်မှာပါဟိုကျန်တဲ့လူတွေကတော့အဲ့လိုထိုးဖောက်ပြီးတော့လေဟိုပရိသတ်ကိုဆွတ်ဆောင်နိုင်မယ်ဆိုရင်လေကာတွန်းတို့ကတခိပြန်တက်လာမှာပေါ့နော်ဆန်ရှင်မြင့်တို့ဘာလို့ခေတုံးကလေအဲ့လိုပြန်တက်လာကြတာပဲလေဟိုရုပ်ရှင်တွေရရဟိုအကယ်ဒမီတွေရချဆိုရင်တော့လေအဲ့လိုတော့ဖြစ်စေချင်တာပေါ့နော
်မြမရုပ်ပြကာတွန်းတွေဟာ1950ပြည့်နှစ်နောက်ပိုင်းကာလတွေမှာစတင်ခေတ်ဆလာခဲ့ပြီးတော့ကလေးလူငယ်တွေသာမကလူကြီးတွေကပါမမက်ဆက်ဆက်နှစ်ချိုက်ခဲ့ကြပါတယ်ကာတွန်းစက်ကောင်မျိုးမျိုးရဲ့နာမည်တွေကလည်းအားလုံးရဲ့ပါဇက်ဖြားမှာတတတဆွဲကြံထင်နေလောက်အောင်ကိုရေပန်းစားခဲ့ပါရယ်အခြေအနေမျိုးမျိုးကြောင့်ရင်းရင်စားပြုတ်လာတဲ့ရုပ်ပြကတ်တွန်းတွေကိုတကြောပြန်ခေတ်စားလာဖို့အတွက်အားလုံးကမျှော်လင့်နေကြပါရယ်ခင်ဗျာ
ကိုထက်အောင်တင်ဆက်တဲ့မြန်မာတခွင်အပတ်စဉ်ကဏ္ဍအပြီးမှာတော့အခုတခါသတင်းတောက်မှတ်စုအစီအစဉ်ကိုတင်ဆက်ပါမယ်ရခိုင်ပြည်နယ်ကမတူကွဲပြားနေတဲ့လူမှုအတိုင်းဝိုင်းနှစ်ခုကြားမှာအပြန်အလှန်ယုံကြည်မှုရစေဖို့အတွက်သူတို့ကိုသူတို့ရိုဟင်ဂျာလို့ခေါ်သူတွေကိုရခိုင်ပြည်နယ်ကမွတ်စလင်အတိုင်းဝိုင်းလို့သုံးဆွဲခေါ်ဆိုဖို့မြန်မာအစိုးရကမကြားသေးခင်ကကုလသမဂ္ဂမှာတင်ပြခဲ့ပါတယ်ဒီတင်ပြချက်ပေါ်ရခိုင်ပြည်နယ်ကလူမှုအတိုင်းဝိုင်းနှစ်ခုကြားဘယ်လိုတွေအမြင်ရှိကြသလဲဆိုတာကိုတော့ဒီတစ်ပတ်သတင်းတော့တယောက်ရဲ့မှတ်စုအစီအစဉ်ကနေမမင်းမြခိုင်ကတင်ပြထားပါတယ်
ရခိုင်ပြည်နယ်ကမတူကွဲပြားတဲ့အတိုင်းဝိုင်းနှစ်ခုကြားနာမည်အသုံးနှုန်းကြောင့်ပြဿနာတွေပိုပြီးမရှုပ်ထွေးအောင်ရခိုင်ပြည်နယ်ကမွတ်စလင်အတိုင်းဝိုင်းလို့သုံးနှုန်းပြောဆိုဖို့ဇွန်လ18ရက်နေ့ကဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာပြုလုပ်တဲ့32ကြိမ်မြောက်ကုလသမဂ္ဂလူခွင့်ရေးကောင်စီညီလာခံမှာမြန်မာအစိုးရဘက်ကတင်ပြခဲ့ပါတယ်ရခိုင်ပြည်နယ်ကမွတ်စလင်အတိုင်းဝိုင်းဆိုတဲ့အသုံးနှုန်းအသစ်ဟာဘင်္ဂလီဆိုတဲ့အမည်ကိုရောရိုဟင်ဂျာဆိုတဲ့အမည်ကိုပါလက်မခံနိုင်တဲ့အတိုင်းဝိုင်းနှစ်ခုကြားမှာဂျာနီအသုံးနှုန်းတစ်ခုသတ်မှတ်ဖို့အတွက်NLD အစိုးရတည်ရဲ့ကြိုးပမ်းဆောင်ရွက်ချက်ဖြစ်ပါတယ်မတူကွဲပြားတဲ့အတိုင်းဝိုင်းနှစ်ခုကြားမှာအငင်းပွားနေတဲ့အခေါ်အဝေါ်ကိုအစိုးရကဖြေရှင်းဖို့ကြိုးစားပေမဲ့လည်းကာယကံရှင်အတိုင်းဝိုင်းနှစ်ဖက်ကတော့ဒီအသုံးနှုန်းသစ်ပေါ်ဝဝင်မကြသလိုကန့်ကွက်မှုတွေလည်းရှိနေပါတယ်အစိုးရတည်အနေနဲ့လူနည်းစုတွေနဲ့တိုင်ပင်ဆွေးနွေးမှုမလုပ်ဘဲရခိုင်ပြည်နယ်ကမွတ်စလင်အတိုင်းဝိုင်းဆိုပြီးသုံးနှုန်းဖို့ကုလသမဂ္ဂမှာတင်ပြလိုက်တဲ့အတွက်အစိုးရတည်ရဲ့လှုပ်ဆောင်ချက်အပေါ်နားလည်ရခက်တယ်လို့ဒီမိုကရေစီနဲ့လူ့အခွင့်အရေးပါတီကဦးကျော်စိုးအောင်ကပြောပါတယ
်အဖြေရှာတယ်ဆိုတာကလူနည်းစုတွေရဲ့အတန်ကိုတော့နားထောင်ပေးရမယ်ဆွေးနွေးတိုင်ပင်ရမယ်ဆွေးနွေးတိုင်ပင်မှုမလို့ပင်လည်း ဟိုဂျားမှာဘယ်သူမှလက်ထိုင်မျိုးမလုပ်ဘူးနဲ့ဒီလိုမျိုးလုပ်တယ်ဆိုတာကတော့တကယ်တကယ် identity ခံယူတဲ့လူတွေအတွက်သင်ကြားတွေဖြစ်ကုန်တာပေါ့အဲအခုအနေထားပဲကျွန်တော်တို့မြေပြင်မှာကြားသိနေရတဲ့အနေထားအရတော့လူတွေကလောလောဆယ်အများဆုံးတော့လက်မခံဘူး
ပြည်ခဲ့တဲ့နိုဝင်ဘာရွေးကောက်ပွဲတုန်းကရခိုင်ပြည်နယ်ရင်းမဲဆန္ဒနယ်အများစုမှာအနိုင်ရထားတဲ့ရခိုင်မျိုးသားပါတီအနေနဲ့လည်းရခိုင်ပြည်နယ်ကမွတ်စလင်အတိုင်းဝိုင်းဆိုတဲ့အသုံးအနှုန်းကိုဇွန်လ21ရက်နေ့ကကြေညာချက်ထုတ်ပြန်ပြီးတရားဝင်ကန့်ကွက်ထားတာရှိပါတယ်။ရခိုင်ပြည်နယ်ကမွတ်စလင်အတိုင်းဝိုင်းဆိုတဲ့အသုံးအနှုန်းအပေါ်ရခိုင်တိုင်းသားတွေရဲ့သဘောထားနဲ့ပတ်သက်လို့ရန်ကုန်တိုင်းရခိုင်မျိုးသားပါတီရဲ့အထွေထွေအတွင်းရေးမှူးဦးအေးမောင်ပြောပြတာကတော့
ဒီကျွန်တော်တို့ပါတီကတော့တော့ပုံစံလေးဆိုတော့လူသူယုံကြည်မှုနဲ့ပြထားတဲ့လူတွေပါဒါတော့သူအစိုးရအနေနဲ့ဒီရခိုင်ပြည်နယ်မှာရှိတဲ့ပြဿနာကိုကင်ကြင်စဉ်းစားမယ်ဆိုရင်ပါတီချင်းတော်လည်းကောင်းတော့ပုံစံလေးတွေကိုပါလည်းကောင်းဆွေးနွေးတိုင်ပင်ပြီးမှဆောင်ရွက်တဲ့နယ်ဒါမှမဟုတ်ပဲငါဘိုးအစိုးရပဲငါပြည်ထောင်စုအစိုးရပဲလုံးချင်းတို့လုံးနေမယ်ဆိုလို့ချင်းကြီးဒီနေ့တို့တော်ပဲအရေးသုံးပါလို့ပြောနေတယ်တိုင်းသားစီလုံးညီညွတ်မှုတို့မပြိုကွဲပြည်ထောင်စုမပြိုကွဲအထောက်အကူတည်ကြရင်ခိုင်ရေးဆိုရေးရေးဆိုတာတွေကပြည့်ပြေတော့ပဲတရခန့်ပြီးလက်ရှိအစိုးရဘက်မှတာဝန်ကျလာလို့ပြန်ပြော
တယ်။အရင်စစ်ဆိုးရွားတွေလက်ထက်မှာတွေကအမြင့်တွဲလာခဲ့တဲ့ရခိုင်ပြည်နယ်ကပြဿနာဟာပြီးခဲ့တဲ့သမရဦးသိန်းစိန်အစိုးရလက်ထက်2012ခုနှစ်မှာတော့ရခိုင်ပြည်နယ်မှာလူမျိုးရေးဘာသာရေးကိုအခြေခံတဲ့ပြိပက္ခတွေအထိဖြစ်ခဲ့ပြီးရခိုင်အတိုင်းအတာတွေနဲ့မွတ်စလင်အတိုင်းဝိုင်းကြားအမုန်းတရားတွေပေါ်ပေါက်လာခဲ့ပါတယ်။တင်းမာမှုတွေကိုရှော့ချနိုင်ဖို့ကတရားဝတ်တွေစိုးမိုးရေးကိုအစိုးရတစ်ဘက်ကအဓိကကင်တွယ်ဖြည့်ရှင်းဆောင်ရွက်ဖို့လိုတယ်လို့ဒီမိုကရေစီနဲ့လူ့ခွင့်ရေးပါတီကဥကြော်စုအောင်ကပြောပါတယ်
။တနန်တလျက်ရခိုင်ပြည်နယ်မှာရှိတဲ့မျိုးနေဟိုတော်တော်များများမှာရှိတဲ့ဆလမ်ဘာတာဝင်ပုဂ္ဂိုလ်တွေပုဂ္ဂိုလ်တွေရဲ့ဘဝကတော်တော်ကိုအခြေအနေစိုးရနေတဲ့အနေထားကိုနိုင်ငံတော်အစိုးရကမိဘအနေနဲ့ကတားသမီးကိုနားလည်ပေးတဲ့ပုံစံနဲ့ဟိုလက်ကမ်းကြိုဆိုပြီးတော့ခေါ်မယ်ဆိုရင်ဒီကျွန်တော်တို့ဘက်ကလည်းဟိုပူပေါင်းပေါ်ဆင်သင်းတစ်ဖက်ကဟိုစမ်းကြည့်မယ်အုံညာစွာလည်းရှိရှိမှာပေါ့နော်ဒါပေမဲ့ဒါတွေကိုကြတော့ဥပဒေစိုးမိုးမှုနဲ့ကိုက်တွေ့မယ်ဆိုရင်တော့ဟိုတိတိယောက်ယောက်နဲ့မြင်မြန်ကန်ဆန်ဆန်တော့အကောင့်တွေပေါ်နိုင်မယ်လို့ကျွန်တော်မြင
်အစိုးရတည့်ရဲ့ရတ္တရာစီမံချက်ကာလအတွင်းရခိုင်ပြည်နယ်ထဲမှာနိုင်ငံသားစစ်စီရေးလုပ်ငန်းတွေဆောင်ရွက်နေပြီးနောက်ပိုင်းကျရင်1982ခုနှစ်နိုင်ငံသားဥပဒေအရနိုင်ငံသားဖြစ်ခွင့်ရှိမရှိစီစစ်သွားဖို့အစီအစဉ်ရှိပါတယ်အစိုးရအနေနဲ့ရခိုင်ပြည်နယ်အရေးဖြေရှင်းရာမှာဒေသခံရခိုင်တိုင်းရင်းသားတွေနဲ့တိုင်ပင်ဆွေးနွေးဖို့လိုသလိုရခိုင်ပြည်နယ်ကနိုင်ငံမဲ့မွတ်စလင်တွေကို1982ခုနှစ်နိုင်ငံသားဥပဒေအရစီစစ်ပြီးရှေ့လုံငန်းစဉ်တွေကိုလည်းအစိုးရအနေနဲ့ချပြသင့်တယ်လို့ရခိုင်အမျိုးသားပါတီကဦးအေးမောင်ကပြောပါတယ
်။ဒီ82ခုနှစ်နိုင်ငံသားဥပဒေရပိုင်ခွင့်ရှိနိုင်ငံသားဖြစ်နေမဖြစ်တဲ့လူတွေကိုဘယ်လိုလုပ်မလဲဆိုတဲ့မုံကိုအစိုးရကဒါအပြန်အလှန်ဖုံးသဲပြီးတော့ဆွေးနွေးတိုင်ပင်ပြီးတော့မှပြန်ပြီးတော့ချပြသင့်အဲ့လိုမျိုးမဟုတ်ပေနဲ့နိုင်ငံတကာမျက်နှာစာမှာပေါ်ပြီးတော့ညင်ညာလိုက်ပြီးမှပြန်ပြီးတော့ပြန်တဲ့အခါအစိုးရအတွက်လည်းမကောင်းဘူးကျွန်တော်တို့တိုင်းရင်းသားတွေဘက်ကလည်းနိုင်ငံတော်အစိုးရဘက်မှာအယုံကြည်ကင်းနေသွားတယ
်အရက်သားတစ်ပိုင်းဖြစ်တဲ့သမရဦးသိန်းစိန်အစိုးရလက်ထက်မှာတော့ဘင်္ဂလီဆိုတဲ့နာမည်ကိုတသက်မှတ်သေးတုံးဆွဲခဲ့ပြီးလက်ရှိဒေါက်တာဆန်းစုကြည်ဦးဆောင်တဲ့ NLD အစိုးရတစ်အနေနဲ့တော့ရခိုင်ပြည်နယ်ကအတိုင်းဝိုင်းနှစ်ခုကြားရှုပ်ထွေးမှုတွေဖြစ်စေနိုင်တဲ့ဘင်္ဂလီဒါမှမဟုတ်ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းတွေကိုရှောင်ရှားဖို့နိုင်ငံတကာအဖွဲ့အစည်းတွေကိုပြောကြားထားပါတယ်။ရခိုင်ပြည်နယ်အရေးကိုဖြေရှင်းတဲ့နေရာမှာအစိုးရတစ်အနေနဲ့ဒေသခံရခိုင်တိုင်းသားတွေအပြင်လူနည်းစုမွတ်စလင်တွေနဲ့လည်းဆွေးနွေးတိုင်ပင်ပြီးမှဆုံးဖြတ်ချက်ချဖို့နှစ်ဖက်အတိုင်းဝိုင်းကြားလိုလားနေကြတာလည်းဖြစ်ပါရဲ့ရှင
်။မမ်းမင်းမြခင်ရဲ့သတင်းတောက်တယောက်ရဲ့အမှတ်စုကိုနားဆင်ခဲ့ရတာပါ။ VOA ကနေထုတ်လွှင့်နေတဲ့ရုပ်မြင်သံကြားအစီအစဉ်တွေအပါအဝင်ရေဒီယိုအစီအစဉ်တွေအားလုံးကို VOA ရဲ့ Facebook ဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာမှာတွားရောက်ကြည့်ရှုနားဆင်နိုင်ပါတယ်။မကြာခင်နားဆင်ရမယ့်စနေညဓာတ်ရိုက်လေလံအစီအစဉ်မှာတော့တက်မတော်နဲ့ပတ်သက်တဲ့သတင်းရေးသားဖော်ပြမှုတွေမှာဘယ်လောက်ထိလိုလံမှုရှိသလဲဆိုတဲ့အကြောင်းတွေကိုဆွေးနွေးသွားကြမှာဖြစ်ပါတယ်ခင်ဗျာ။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊ညနေ12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ ဒီအစီအစဉ်ကိုည9:00အစီအစဉ်ပြီးပြီးချင်းည10:00မှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မဆန်တော်ကြီးည9:00ခွဲရှိပါပြီ VOA ရဲ့စနေနေ့ညပဲအစီအစဉ်တွေကိုည10:00အထိလိုင်းနူမီတာ25 kHz 11965လိုင်းနူမီတာ32 kHz 9239လိုင်းနူမီတာ51 kHz 5885နဲ့လိုင်းလက်190တို့ကနေဆက်ပြီးတင်ဆက်နေတာဖြစ်ပါတယ်အခုတော့စနေညဓာတ်ရိုက်လေးလိုင်းအစီအစဉ်ကိုတင်ဆက်ဖို့အချိန်ရောက်လာပါပြီမဆူမွန်ကတာဝန်ယူထွက်လုပ်မှာဖြစ်ပြီးကိုကျော်ကျော်သိန်းကဆွေးနွေးတင်ဆက်သွားမှာဖြစ်ပါတယ်ခင်ဗျာ
မင်္ဂလာပါခင်ဗျာစနေညတရက်လီလိုင်းအစီအစဉ်ကနေကြိုဆိုပါရစေပြီးခဲ့တဲ့ April 24ရက်နေ့က 7 day daily သတင်းစာမှာစစ်တပ်ကသူစင်ကြီးနောင်များအားလက်ရှိအစိုးရနှင့်ပူးပေါင်းဆောင်ရွက်ရန်သူရဦးရှိမန်တိုက်တွန်းဆိုတဲ့ခေါင်းစဉ်နဲ့သတင်းတပုတ်ရေးသားဖော်ပြခဲ့ပါတယ်အဲ့ဒီသတင်းပေါ်မှာတပ်ဖက်ကမကြေနပ်တဲ့အတွက် 7 day သတင်းစာကိုတရားစွဲပါတယ်နှစ်ဖက်ညှိနှိုင်းပြီးတဲ့နောက်မှာ 7 day သတင်းစာကအစိုးရပိုင်းသတင်းစာတွေကနေတပ်မတော်သူပန်ကြားလွှားဆိုတာကိုထည့်ပြီးတော့တောင်းပန်ခဲ့ပြီးတပ်ဖက်ကလည်းတရားစွဲထားတာကိုပြန်ရုပ်သိမ်းလိုက်ပါတယ်ဒီတော့က7 day ရဲ့အဲ့ဒီသတင်းရေးသားချက်မှာတပ်ဖက်ကတရားစွဲရလောက်အောင်ဘာတွေမှားသွားပါသလဲဘလောက်ထိထိခိုက်နစ်နာသွားရတာကြောင့်တရားစွဲတဲ့အထိဖြစ်ရတာပါလဲသတင်းမီဒီယာအနေနဲ့မြန်မာနိုင်ငံမှာတပ်နဲ့ပတ်သက်ရင်ဘာမှမပြောရဘူးမရေးရဘူးမထုတ်လွှင့်ရဘူးဆိုပြီးတော့ထပ်ပြီးတော့သတိပေးလိုက်တာလားဒီမိုကရေစီရဲ့အသက်သွေးကြောသတင်းလွတ်လပ်ခွင့်မြန်မာနိုင်ငံမှာဆက်ပြီးတော့ချိန်ချောက်ခံရတဲ့အခြေအနေရှိနေသေးပဲလားဒါတွေကျွန်တော်တို့ဆွေးနွေးကြဖို့ဖြစ်ပါတယ်ပေနေဆွေးနွေးပြီးဖို့ဖိတ်ခေါ်ထားသူနှူးထဲမှာတူဦးကတော့မြန်မာနိုင်ငံသတင်းမီဒီယာကောင်စီရဲ့အဖွဲ့ဝင်တူဦးဖြစ်တဲ့ဦးမြင့်ကျော်ပါနောက်တူကမြန်မာသတင်းစာပညာသိပ္ပံကျောင်းကတင်ဒန်းညွှန်ကြားမှုတူဖြစ်တဲ့ဦးစိန်ဝင်းပါဆိုတော့ကျွန်တော်တို့ပင်နယ်ဆွေးနွေးမဲ့သူဦးရဲ့သဘောထားတွေကိုရင်းစုံနှထောင်ကြည့်အောင်ပါဦးမြင့်ကျော်ခင်ဗျာ7 day ရဲ့သတင်းရေးသားချက်မှာတပ်ဖက်ကတရားစွဲရလောက်တဲ့တက်ကူဘလောက်ထိထိခိုက်နစ်နာစေတဲ့အချက်တွေပါသွားတယ်လို့ဦးမြင့်ကျော်ယူဆပါတယ်လေ
ကျွန်တော်ကတော့ဟိုဒီအမိသားဖော်ပြချက်မှာဟိုသတင်းစာဟိုရှူတောက်ကနေကြည့်ရင်ဘာမှဟိုအပိုလိုတွေထည့်ထားတာသဘောထားမြင်နေထည့်ထားတာအဘောထည့်ထားတာနောက်ကမရှိဟိုမမှန်တဲ့အချက်လက်လွဲမှားတဲ့အချက်လက်တွေထည့်ထားတာတွေဘာမှမတွေ့ဘူးဒီဖြစ်ဖြစ်ရဲ့နောက်ခံကနိုင်ငံရေးအကြောင်းအရာကိုမသိနိုင်ပါဘူးလေနိုင်ငံရေးအကြောင်းအရာကနောက်ခံဘာတွေရှိလဲတော့ကျွန်တော်တို့လည်းမသိဘူးအဲ့ဒီအပေါ်မှာတက်ရဲ့စိုးရိမ်မှုတွေတခြားသောဟိုလူကောမလဲအထင်မခံနိုင်တဲ့အနေအထားတွေအဲ့ဒါတွေကတော့ကျွန်တော်မသိဘူးဒါပေမဲ့တင်းစာရှူတောင်းကနေကြည့်ရင်တော့ဘာမှတော့ကျွန်တော်မတွေ့ရပါဘူ
းဟုတ်ကဲ့ဦးစိဝင်းကရောဒီတင်းမှာဘာမှသွားတယ်လို့ဦးစိဝင်းမြင်ပါတယ်လေခင်ဗျာ
ဟုတ်ကဲ့ဒီတင်းကပြောလို့ရှိရင်ဘာမှအမှားမရှိပါဘူးခင်ဗျာဟိုကဒီတင်းကိုဟိုဖတ်ကြည့်ပြီးရင်နော်ဟိုကတက်ကနေပြီးတော့တရားဆွဲလို့ရတဲ့အနေအထားကိုမရှိပါဘူးဒါပေမဲ့နှစ်ပိုင်းတော့ရှိတယ်အဲကျွန်တော်ပြောချင်တာကတင်းကလုံးလုံးအမှားကိုမရှိဘူးဒါကတော့ရှင်းတယ်နော်သူကယ်ဗီသူဆွဲချင်လို့ရှိရင်ပြောတဲ့လူကိုပဲဆွဲလို့ရတယ်တင်းစာကိုဆွဲလို့မရဘူးဒါပေမဲ့တင်း quality ပေါ့တင်းရဲ့အရေးအသွေးကိုကြည့်တယ်ဆိုရင်တော့အားနည်းချက်ရှိတယ်အားနည်းချက်ရှိတာအမှားမဟုတ်ဘူးဥပမာတင်းက source တစ်ခုတည်းကိုဒီတင်းအရင်းမြစ်တစ်ခုတည်းကိုကိုးကားထားတာဟာလားဒါဒါနဲ့ပတ်သက်ပြီးတော့ကျွန်တော်အမြင်ပြောရင်တော့ကျွန်တော်ဒါဆိုရင်ဖြတ်ပြီးတော့လိုက်တယ်တင်းတခြားသောတဲ့ရင်းမြစ်တင်ထပ်ပြီးတော့လိုက်ချင်းအပြင်တင်းအစီအစဉ်ကိုအောင်လုပ်လို့ရတယ်ဒါပေမဲ့ဒါကတင်းအမှားမဟုတ်ဘူးတရားဆွဲလို့ရတဲ့အနေအထားကိုလုံးဝမရှိပါဘူးဗ
ျဟုတ်ကဲ့ဆိုတော့အားနေတဲ့တင်းပိုင်းအားနေတယ်ဆိုတော့ကတော့တရားဆွဲလို့ရတဲ့ကိစ္စမဟုတ်ဘူးပေါ့နော်
မဟုတ်ပါဘူးခင်ဗျာဒါကျွန်တော်တို့တင်းသမားတွေသုံးသက်တဲ့ဟာတင်းကိုဟိုပို့ပြီးတော့အရေးသွေးကောင်းအောင်လုပ်တဲ့ဟာပါ
ဟုတ်ကဲ့ပါကျွန်တော်မေကွန်းနဲ့အားရရှိပါတယ်ဒီကိစ္စနဲ့ပတ်သက်ရင်နောက်ပိုင်းကျွန်တော်တို့ဆက်ဆွေးနွေးပါမယ်အခုပါဝင်ဆွေးနွေးခြင်းနဲ့သောရရှင်တွေကိုအရင်ဆုံးဖိတ်ခေါ်ပါမယ်ပထမဦးဆုံးကဦးစောလွင်ကဒီကိစ္စနဲ့ပတ်သက်ပြီးတော့ဘယ်လိုသဘောရပါသလဲဆွေးနွေးပါခင်ဗျာ
ဟုတ်ဒီ7 day တွေကမှာဆိုရင်တော့သူရဦးရှိမန်းကလည်းသူ့ကိုတရားစွဲရမှာလေတက်ကတရားစွဲဖို့နဲ့ဘာမှမဆိုင်ပါဘူးတက်ကတရားစွဲဖို့နဲ့ဘာမှမဆိုင်ဘူးသူလိုဒီတင်းစာတိုက်ကလည်းစီးပွားရေးလို့ဒါညာလာဒါမှမဟုတ်ကြည့်သူတွေအတွက်အမှန်တရားရပဲလာရပြီမလားဆိုပြီးတော့တောက်ကြည့်ရမှာပဲလေအမှန်တရားစီးပွားရေးလုပ်တာများဆိုရင်တော့ပြည်သူကိုထင်အောင်ထင်မှန်းဖြစ်စေလောက်တရားဆွဲလိုက်တာနဲ့သူကဟိုအမှားခံစရာတောင်းပန်စရာဒဏ္ဍာရီခံစရာမလိုပါဘူး two beggars who mind I may yet be up, be a mawe. That beggar the door, they are feeling not only, you know, in Madeo.
Okay,
but to Russia, Ukuranga, 2 years ago, Milna, Belonga, Biolu, if we go to the other Yamare.
Okay, but who's on Jesus Yai de Marie?
To the other Yamare, that beggar, the other Yamare, Luna Mabella, General, you do the Laro, Belonis Rune. Radio the things are not on my Osaya no Nusotro. Come with the machine that the things are Aguiano, Suya Aguiano, Skid in Ninivaya.
Okay, sorry. Jesus Yai de Maricna. မေတ္တာမျိုးကဥစိမ်ပေါ်မှာကျွန်တော်တို့စီကိုအီးမေးလ်နဲ့ပို့ပြီးဆွေးနွေးထားတဲ့အထက်မှာလည်းပဲစရုပ်တာမန်နိုင်ဟာပြည်သူတွေရဲ့နားမျက်စိနှုတ်ရှားတွေကိုဖွင့်လှစ်ပေးပြီးတော့အသိဉာဏ်ကြော်ဝါစေဖို့တည်တည်နာရီတည်စေဖို့ဆောင်ရွက်ပေးရတဲ့တာဝန်ရှိတဲ့မန်နိုင်လို့ဆိုရပါမယ်ဒီမန်နိုင်ကိုတက်မှတ်မှန်ကန်အောင်တိစောက်ပေးရမယ့်တာဝန်ကိုထမ်းဆောင်နေရသူတွေဟာမီဒီယာတွေပဲဖြစ်တ
orientation song with them who are lands in ya, gentle song with a chain calama. Isn't it Nina Tilion Pishin like Daguro? Chiju wonders Yaba, Dabime, Nong Senlama, Diluji, Pimodazibu, Yejibare, Saruda Man and Tain song Jainem Dazibu, two Yejibare, Kota Kulong, Tain and Jain, Pelu and Yison Tikai machine, Mamma Hopulu, Sunilu Bare, Medilam Yoga, Usay Mama. So Umi Joy Taka.
ဒီတင်းရှိတဲ့ဟာရတဲ့မှာပါတဲ့အချက်လေးရတရားဆွဲရလာအောင်မရှိတဲ့ဟာကိုတရားဆွဲတယ်ဆိုတော့တပ်ဖက်ကဘာကိုပြကျင်တာလဲဘာကိုပြောကျင်တာလဲဦးမြင့်ကျော်ဘယ်လိုနားလဲပါတယ်ကျွန်တော်နားလဲတာတော့ဦးရှိမန်းနဲ့ပတ်သက်ရင်တက်မှာဟိုစိုးရိမ်မှုပေါ့နော်ကြီးမားတဲ့စိုးရိမ်မှုတစ်ခုရှိနေပုံရတယ်ဟိုတက်ကိုများစီယုံမလားဆိုတဲ့စိုးရိမ်မှုပေါ့နော်အဲ့ဒီစိုးရိမ်မှုက ဒီဟိုဦးရှိမန်းကိုလည်းလောလောဆယ်မှာသူတို့အနေနဲ့ခိုင်းတွဲဖို့ဟိုဟိုလုံလောက်တဲ့အနေအထားမျိုးမရှိသေးတော့မီဒီယာကိုကြားကတစားကန်နေနဲ့ဟိုဟိုတတိပေးလိုက်ပြီးတော့တတိပေးတယ်ဆိုတာပြင်းပြထန်တတိပေးတဲ့သဘောပေါ့နော်တကယ်ပုံမှန်ကြီးအောင်ထောင်နှံဆယ်နှင်းလောက်ကြားနိုင်ဆိုအဲ့ဒီနည်းနဲ့ဦးရှိမန်းကိုပါထပ်ပြီးတော့ဟိုဘယ်လိုခေါ်မလဲဟိုသတင်းစကားပါတယ် message
ဒီနိုင်ငံပြည်ထနာလူလူကလည်းမသိဘူးသူတို့ရဲ့စိုးရိမ်မှုရဲ့ဦးရှင်မန်းနဲ့သူတို့ရဲ့ကြားရဲကဟိုကိစ္စတွေလို့ကျွန်တော်ထင်ပါတယ်ဟုတ်ကဲ့ဦးစိန်ဝင်းကရောတက်ကဘာကြောင့်တရားမဆွဲရမယ့်ကိစ္စကိုဘာကြောင့်တရားဆွဲတာလဲတက်ဖက်ကဘာကိုပြောခြင်းပြခြင်းတယ်လို့ဦးစိန်ဝင်းနားလဲပါတယ်ဒီကနေ့ပတ်သက်ပြီးတော့ကျွန်တော်တို့အချက်လက်ကတက်ကဟို
အင်းထွက်လာပြီးဦးရှိမန်းကပထမဆုံးဒီပို့ဆိုတင်တဲ့အဲ့မှာ 70 ဒီရတရင်လုတ်တကယ်ရကျော် 70 ဒီမှာတခြားတရင်ဌာနတွေပါတရင်လုတ်တယ်ခင်ဗျအဲ့လိုတရင်လုတ်ပြီးတော့နောက်နေ့မှာဟိုပဲတက်ကထုတ်ပြန်ချက်ကိုရောက်တယ်ပြီးတော့ထုတ်ပြန်သွားတာတွေ့တယ်ဒါပါပြလဲဆိုတော့ ဒီလိုလုတ်အခုလိုမျိုးတက်ကပြောတဲ့ဟာလုတ်တဲ့ဟာကကြတော့ကျွန်တော်တို့ဟိုတရားဥပဒေကိုတုံးချပြီးတော့ဆက်စတန်ဆယ်ရှစ်ပေါ့နော်ဟိုမီဒီယာတွေကိုယ့်ဘက်ကိုစင်ဟိုတတိမလုတ်ပဲနဲ့တတိရဖြစ်တတိဖြစ်ရတဲ့နဲ့တတိမလုတ်ပဲနဲ့ရှောင်အောင်လုတ်လာတယ်လို့ခံစားရတယ်နောက်ဘာပြင်မဲ့ကျွန်တော်တို့နိုင်ငံမှာဖြစ်နေတဲ့ပြဿနာကကျွန်တော်တို့မှာဥပဒေတွေရရှိတယ်အဲ့ဒီဥပဒေတွေကတက
ပြန် အသုံး ချ ပြီးတော့ ဖိနှိပ် တလူ မျိုး ဖြစ် လာတယ် ဖိနှိပ် တယ် ဆို ဒါရိုက် တော့ မဟုတ် ဘူး ဆက် ဟို ဆက်စံတဲ့ ကို လုံး လာ လူ မျိုး ဖြစ် လာ အဲ့ဒါ ကို ပုံကြီး မှာ တွေ့ ရတယ် တက် မှာ မှာ လည်း တွေ့ ရတယ် ဒါက ကောင်း တဲ့ အလား လား မဟုတ် ဘူး လို့ ကျွန်တော် ကတော့ ယုံကြည် ထား တယ် ခင်ဗျာ
ဟုတ်ကဲ့ ပါ ခင်ဗျာ နောက် ထပ် တရေ ဆွေးနွေးမယ် တော်တော် ရှင် လူ ဖိတ် ခေါ် ပါမယ် ရန်ကုန် မြို့ က ရှင်နေ ကြီး ဦး ကျော် လင်း ရှင်နေ ကြီး ဦး ကျော် လင်း ဦး ကျော် လင်း ရဲ့ သဘောထား ဆွေးနွေး ပါ ခင်ဗျာ
ဒီလိုလည်းပေါ်ရုပ်ကတော့အတိဂရနိုင်တီမော်ဘယ်ယူရိအချာအတိဂရနိုင်တီမှာပါပါတယ်ဒါနဲ့လည်းလူလူလည်းဘောင်းရှိတဲ့ပေါ်ဗျာအခုသူစားနေစုပ်ဦးပြေပါတော့ပါပြီးလားပါဘာလို့ဒီအရယ်ဆိုတော့တရားရုံးနေအပေါ်မှာလေးပဲဒီလိုလည်းလွတ်လပ်လဲဆိုပြောလိုက်တဲ့တူအောင်ကော်ရမကုတ်နဲ့ပြန်ပြီးတော့ရေးယူခံရတာရှိတယ်အဲ့ဒါကတက်ကလည်းပဲသူကလည်းပဲသူကစင်စစ်တီပေါ့ဗျာသူကဒီစက်စက်တီမှခံနေ
တွေလည်းပဲအကုန်လုံးပြစ်ပေးလို့ရတယ်အဲ့ဒါကဘယ်လိုရတာလဲဆိုလို့ရှိရင်ဒီ ayasi itu mudah lagi. Alari, kalau dia masalah sejeng ha, tuh sahunya cuma asal sih sebab alaro. Masalah sejeng ha, cuma ada yang soran itu. Tapi orang ku diru dari kiri, upah biro. Kebiasaan orang ini sura suci sih ne. Tiada lulu ti bawa tiada orang itu. Semi je kalau terai kan itu. Tahu naga seni ne itu dijong. Kalau ni nak guru sana tu urai ye sih lo, sana tu urai apa yang lebih lo. Alah ni 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 sana tu luji lelu lelu, pilih daro wujud aja lah. Tapi ni dari ni pada urai jam beri aje. Kini ni ni lo apa je? Tiap orang pada ini le, ada beri dham aje. Tiap pada ini le beri dham aje. Bayi ni tu urai ye sih ni. Tiap orang pada ye ukhara risi barai. Aduh, tiap orang macam tu, cobi ni jadi orang korang macam tu bicara lagi kari. Aduh, jenuh tu tiap pada lalu sih ni le. Tiap orang ye sih ni le, ye ni lo lejar. Tapi ni maju mana semua lah. Aku nak buat aku nak makan kuih kuih lelu lelu lara. Sana tu luji dia le. Mereka tu berkhidmat, ada wni lo, janji lagi tu jom. Tapi orang orang itu tu orang kira, nenek dia lagi kawa. Tapi ni cuma dua hari juga, ni cuma hari mana hari orang hari, nenek hari dah bodoh, macam macam bawa. Tiada orang tu logon, tak orang logon. Tapi ni je mesuhi. Tapi aku cuma orang kala, saya orang muda di urut, biar sini nanti mewah, terai barang itu jalan itu ni amal.
Okay, bawa orang sini ujul ini, ni hari jisu temari, terima dia temari dia di sini jaga le, atau untuk dia melu cuma usah barang. So umi jauh kurang, temari yang terima dia kongsi apa yang dibu. Di sisa, nampak sisa ni nenek ni amat. Di media kau sih, kan kan dah, sih ke bahagia, belum sih ke bahagia, umi jo.
Okay, ini kisah aga, dekiro, oh di kisah aga, di amat juga ni aga, kau sih go, di media kau sih go, ini, oh, tanjat di nene kisah bodoh. Entah kah di kisah umi cina usah entro, April lah dia kau sih go tanjat di nene kisah. Baru lezo, oh kau sih nene dan nene jenjang tu leh cima, ni ram jo he, unity kisah. Biar nama le, jangan biar kerana, oh, itu dia media ni betul ni kita lihat, oh, dream media kau ni macam lain, kau mesti sihir, ini hal tu mah sura hamil, biar muka dia, kalau biar muka dia le, dong, elem you, jauh dah begini deh, guru kita mah, jam ni ada asal le, bos, tapi mah, ini cuma bahaya sih pon ni, di mah, di kita mah, tu kudu sanggup, polu ada sura hamil. Di okna lo dua ribu lo, oh, jadi kau sih wenye ni mata ini memang dikit sama. Sebora senyajer kulit oke deh, biro, jadi tabe kulit setway biro, dikit sago, oh, kile yang sanya biro, kana naye, jadi ane seta biro eh, nak daya setway biro tu ini ni ane hamil risi kebah.
Oke, umi jo. So, usah we tapa ka guna sini di ujol ni sunu dia temar le bawa le. Kian jauh bilai dia asal le kisau. So, dah ha tapa ka tu bora jizu ata biro dia asal aku kian jauh bilai dia suram jauh usah we tu bawa tu kala.
So, naga la di masuk ini hago, no? Wah, masuk ini hago suera, masuk ini suatu suera. Ada ka? Ajo, ai mau apa prosijah mana ni? Ajo penjauh begini, apa sih? Tuh borak sih, lulu januaro, macam apa udah tu lulu lulu dah berbono. Tapi me apa sih le, sudah. Tapi masa bandi tinggal ni macam kah mudi cipta le. Ada tak? Di dalam Maria tu, di dalam shootdown, di dalam apa? Pilah visum, di dalam shootdown time me tu ada. Adi time tu lulu ke, di dalam lulu aku ambil. Masa bandi tu penjauh mana apa sih tu? Di dalam Maria ni ne kan kan lajis ni lulu jono tene, no? Ajo. Tadi ya prosesnya mari kita tu, jenaruh prosesnya over tu ada ni, tu ya sejak perlu sih mesurai hago, jenaruh mami nai ni, mati orang ni hari itu, jenaruh macam 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 macam.
Okay, usai ini jadi mari. Nada sini betul rasa dulu baik apa me, mandali dah warna muneka, ucin ni ma, ucin ni tu boleh sini baca me.
Okay, kena guna saya dia objek dulu apa, jenaruh ni nai dua re. Ubu mah, jenaru usia mah sekarang ubu, jenaru media ni biro, tahun ni ha, bulu mah bagai, dah media mah bulu mah, biar ni sih ulu jenaru ada unda mana kena, jenaru, ada lu media ubu tenjara le, mana dah tenjara lu, jenaru ye juga zaman soyan, alu, sesen ubu bulu de, usia mah ule bulu senam le, alaria jenaru nyai senar dia bo, tegero daria usia mah le, biar ni sih ulu, jenaru media mah le, biar ni sih ulu, ku Kutrien ya jenaruh di siapa boh, okay kamera.
Okay.
Kali caro jenaruh aku, nama nengah malah mana ni leku siri ni ama. Jenaruh media le, seorang mana yang lupa le. Kali caro jenaruh media aku jenaruh mana ni leku jenaruh. Air dia mah bawa ni jenaruh media aku. Jaga ni bintang tu, jenaruh jaga tu lah mana ni malah mah bawa jenaruh. Pada rule mah tu ya aku. Kali caro jenaruh jenaruh media ni, cara mana ni ada aku belum mah. Tiada masalah juga, bukan? Eh, tak kah ni video, jono ီမနိုင်လေးခုကိုတရားပါဝင်ဖြစ်တဲ့တခုကိုတရားစွဲရဆိုတော့ကျွန်တော်တို့ကတော့ဘယ်လိုမှမစဉ်းစားတတ်ဘူးပေါ့ခင်ဗျာဟုတ်ကဲ့ထားပါမယ်ခင်ဗျာ
ဟုတ်ကဲ့ဦးချင်းမြင့်ကျေးဇူးအများကြီးတင်ပါတယ်မောင်ဝင်းဟန်အင်းလေးဆိုတဲ့သောတာရှင်အီးမေးလ်နဲ့ဆွေးနွေးထားတဲ့အထဲမှာလည်းပဲတည်င်းစာပေါ်မှာဆွဆွဲပြုမှုလှုပ်ဆောင်တာဟာတရားမျှတမှုကင်းပြီးတော့အနိုင်ကျင့်တဲ့သဘောတက်ရောက်တယ်လို့တင်ပြကြပါတယ်တဲ့တမ်ဘရော်နဲ့ပတ်သက်တဲ့သတင်းတွေကိုရေးသားတဲ့အခါမှာသတင်းဖြစ်ရပ်တွေမှားသည်ဖြစ်စေမှန်သည်ဖြစ်စေတမ်ဘရော်ကလက်မခံရင်ဖော်ပြခွင့်မရှိလို့သတင်းမီဒီယာလောကကိုအသိပေးချင်းချောင်းယုံမကလက်တွေ့အားနဲ့ပြုမှုဆောင်ရွက်ခွင့်ရှိတယ်ဆိုပြီးတော့လှုပ်ဆောင်ပြသတာပါပဲတဲ့လက်ရှိတမ်ဘရော်ခေါင်းဆောင်တွေအနေနဲ့1962ခုနှစ်တမ်ဘရော်ခေါင်းဆောင်တွေရဲ့ဟောင်းနွမ်းဆွေးမြင့်နေပြီဖြစ်တဲ့အတွေ့အကြုံအယူဆခံယူချက်သဘောထားတွေ principle လို့သူကကွန်ဆောက်ကပိနဲ့ရေးထားပါတယ်စိတ်နဲ့စိတ်ထားတွေနဲ့လမ်းခွဲထွက်နိုင်ခြင်းမရှိသေးဘူး။အခုလိုမတရားအနိုင်ကျင့်နေမှုတွေအပါအဝင်စစ်မှန်တဲ့ဒီမိုကရေစီနိုင်ငံတော်တည်ဆောက်ရေးမှာအဟံအတအနှောက်အယှက်တွေဖြစ်နေဦးမှာပါတဲ့။မောင်ဝင်းဟန်အင်းလေးဆိုတဲ့သောတာရှင်အီးမေးလ်နဲ့ပို့ပြီးတော့ဆွေးနွေးထားတာပါဆို။ဦးမြင့်ကျော် 70 ကနေပြီးတော့တမ်ဘရော်သူပန်ကြောက်လာတနည်းအားဖြင့်တောင်းပန်စာပို့လေ။တောင်းပန်စာထုတ်ပါတယ်။ပြန်ပြီးတော့ကြေညာပေးတယ်တောင်းပန်တယ်။ 70 ရဲ့တောင်းပန်လွှာသည် 70 တစ်ခုတည်းရဲ့တောင်းပန်လွှာမဟုတ်ဘဲနဲ့မြန်မာသတင်းမီဒီယာလောကတစ်ခုလုံးရဲ့တမ်ဘရော်ကိုတောင်းပန်စာလို့အထိပယ်ကောက်မယ်ဆိုရင်မှားမလားဦးမြင့်ကျော
်သတင်းမီဒီယာတစ်ခုလုံးကတော့တောင်းပန်တဲ့သဘောလို့တော့ဟိုကောက်လို့မရအောင်တို့ပေမဲ့သတင်းမီဒီယာတွေလက်ချောင်မှုအတွက်ဟိုသတိပေးစာအောင်လို့ပြောရင်တော့ရတာ70တောင်းဒီမှာဒီကိစ္စမှာဒီလိုတောင်းပန်သေးတာပဲမတောင်းပန်ရင်ဒီ131နဲ့ရသက်ကြီး131နဲ့ဟိုကျမ်းဆိုင်နိုင်လို့ဒီလိုတောင်းပန်နေတာပဲဆိုတော့အကျန်နဲ့ဟိုမီဒီယာရဲ့ပိုင်ရှင်တွေရောတောင်းငိုင်းအက်ဒီတာတွေတို့နောက်နောက်မှအဲ့လိုတောင်းဝင်ယူရမယ်တောင်းဝင်ခံရမယ်လူတွေကဒီအန်ဒီလိုကိစ္စမျိုးမှာလက်ချောင်ဖို့အတွက်ဟိုတကယ်ကိုစိန်ခေါ်မှုကြီးပဲပေါ့နော်ဆိုတော့ဒါကသတိပေးလိုက်တဲ့ဟာလို့ကျွန်တော်ဟိုမီဒီယာလောကတောင်းပန်တော့မဟုတ်ဘူးသို့တော့မနေ့ရက်နေ့ဟိုဆက်ပြီးတော့ရင်မဆိုင်နိုင်လို့ခြံတော့တခြားသောစိန်ခေါ်မှုတွေဟိုတခြားသောအကျိုးစီးဟိုအကျိုးပြည့်နိုင်တဲ့ကိစ္စတွေယူဖို့ရင်မဆိုင်နိုင်လို့ဒီလိုနောက်ဆုတ်သွားတာကြံတဲ့လူတွေအတွက်ကိုအကျိုးတရားမှုတွေအားလုံးပေါ်မှာရှိတာတော့သိကြတယ
်ဟုတ်ကဲ့ဦးစင်ဝင်းကိုယ်တိုင်ကမြန်မာသတင်းစာပညာသိပ္ပံကျောင်းရဲ့သင်တန်းညွှန်ကြားရေးမှူးပါဆိုတော့စာနယ်ဇင်းသမားမျိုးဆက်တစ်တွေကိုမွေးထုတ်ပေးနေတဲ့သင်တန်းကျောင်းပေါ့လေဒီလိုအဖြစ်ပြက်မျိုးကနေဒီသတင်းစာသမားဖြစ်ခြင်းနဲ့စာနယ်ဇင်းသမားဖြစ်ခြင်းနဲ့မျိုးဆက်တစ်တွေအတွက်ဘလို့သင်ကန်းစာမျိုးပေးနိုင်ပါတယ်လေဦးစင်ဝင
်ကျွန်တော်တို့ဒီမျိုးဆိုပြီးတော့ဒီလောက်တော့เนาะဒီအမှုနဲ့ပတ်သက်ပြီးတော့သင်တန်းမှာလည်းဒီကကအသုံးဟိုနမူနာပြပြတစ်ခုဖြစ်လာတာပေါ့ကျွန်တော်ကတော့ဒီဟာကဒီအဖြစ်သက်တာတော်တော်တခုတည်းရင်ကျွန်တော်ဟို playing လောက်တာမဟုတ်ဘူးအပြစ်တင်တာမဟုတ်ဒါကျွန်တော်တို့လူ့အဖွဲ့စက်မလို့ဆိုတော့လေလူ့အဖွဲ့ကြီးရဲ့တိတ်စီတာဖြစ်တယ်ကျွန်တော်တို့လူ့အဖွဲ့ကြီးမှာစဉ်းစားပုံစဉ်းစားနေပေါ့အဲ့ဒါကိုကအဟောင်းတိုင်းခုနတယောက်ပြောအဟောင်းတိုင်းဖြစ်နေတယ်အဲ့ဒီဟာကကျွန်တော်တို့ကကိုယ့်အလုပ်ကိုကိုယ်စဉ်းစားနေတယ်အဲ့လိုတခြားရဲ့အလုပ်တာဝန်တွေကိုလေးစားပေးတင်တယ်သူ့ရဲ့တာဝန်ကဘယ်လိုလဲဆိုတဲ့အနောက်ဆိုဒီတူတူစတော့ကမှန်တိုင်းဖြစ်လာတဲ့ဟာကသူကအာနာရှိတဲ့လူတွေကို check လုပ်တာအာနာရှိတဲ့လူတွေရဲ့လုပ်ပုံလုပ်နည်းတွေကိုစောင့်ကြည့်တာဟုတ်လားအဲ့တော့သူအတိုင်းပဲရှိတယ်ဆိုတော့ဒီမှာဒီစစ်ရင်းတဲ့ check တဲ့ criteria ပေါ့လေဒီတင်း news working net အတိတ်တမှုနဲ့ကိုစဉ်းစားတယ်တင်းသမားကောင်းကကိုကိုတိုင်းတော့မှဒီဟာကိုလည်းသဘောမတူဘူးလေတပင်းဖြစ်ရင်အဲ့ဒီတင်းအတိုင်းကိုသွားရတယ်ဒီတင်းကဘာကြောင့်တော့ငါတို့မလုပ်တင်ဘူးဘာအစအဲ့ဒီစိုးရင်ချက်တွေနဲ့သွားဖိတ်လို့မရဘူးဒီတင်းဖြစ်တာနဲ့ကိုတင်းအတိုင်းကိုလုပ်ပေးရတယ်အဲ့တော့ဒီသမတော်ပဲဖြစ်ဖြစ်အာနာရှိတဲ့လူပေါ့တခြားသောဘုံကြီးကအဖွဲကြီးတွေပဲဖြစ်ဖြစ်လူလူဟိုတစုံတယောက်ပဲဖြစ်ဖြစ်ဒီဟာကိုပိတ်ပင်ဖို့စူးစမ်းခြင်းစူးစမ်းတာဟာကျွန်တော်လူ့ဖွဲ့ကိုတကယ်ကြီးမရအောင်တကယ်အမှန်တည်းမရအောင်ပိတ်ပင်တယ်လို့ဖြစ်ပါတယ်အဲ့တော့လူ့ဘွယ်ကြီးကဒီရင်းမှန်နေမရလို့ရှိရင်ဆုံးဖြတ်ချက်တွေအမှန်ကန်မချနိုင်တော့တာမျိုးဖြစ်ပါမယ်အဲ့တော့ကျွန်တော်တို့ကဟိုပို့ပြီးတော့ဆိုးကျိုးတွေပဲဖြစ်လာသေးတယ်ကောင်းကျိုးဘက်ကမသွားဘူးအဲ့ဒါကို
ဟုတ်ကဲ့ဦးစိန်ဝင်လိုင်းပြတ်သွားပါတယ်ဦးစိန်ဝင်လိုင်းပြတ်သွားပါတယ်လိုင်းနည်းနည်းလေးမကောင်းဘူးဦးစိန်ဝင်ပြန်ချလိုက်ပါကျွန်တော်တို့ပြန်ခေါ်ပါမယ်နော
်ဟုတ်ကဲ့ဟုတ်ကဲ့ခင်ဗျာ
ကျွန်တော်တို့ရဲ့ Facebook စာမျက်နှာကနေပို့ပြီးတော့ဆွေးနွေးထားတာတချို့မှာတော်ရရှင်တူကတော့အမှန်ပြောမိအပြစ်ရှိရဲ့ခက်ပါဇက်ပိတ်ထားလွန်ကြီးပွားတဲ့ခက်တဲ့နောက်တူကစစ်တပ်အားလုံးကိုမပြောပါနဲ့တဲ့မကောင်းတဲ့လူပဲနာမည်တက်ပြီးတော့ပြောပါတဲ့ နောက်သူကလည်းပဲနှစ်ဖက်သူမကိုမလို့ပြဿနာအေးသွားတာပေါ့တဲ့နောက်နှစ်ဖက်လုံးသတိထားအလုပ်လုပ်ရင်ဘာပြဿနာမှမရှိနိုင်ပါဘူးနိုင်ငံတကာမှာလည်းဒီလိုပါပဲဥပဒေကိုလေးစားကြရတာပါတဲ့နောက်ဆွေးနွေးချက်တစ်ခုမှာမြန်မာပြည်မီဒီယာတွေကပက်လိုက်ပြီးရေးနေကြပါတယ်တဲ့မီဒီယာဆိုတာချစ်ချင်းကြောက်လဲပက်လိုက်မရေးသင့်မုံချင်းကြောက်လဲပုတ်ခတ်ရမရေးသင့်စစ်မှန်သောမီဒီယာဆိုတာချစ်ချင်းမုံချင်းကိုရှောင်၍ချင်းခွင်းရှာလို့အလဲဘူကနေမျက်မျက်တတရေးမှတရားမျှတတဲ့အာဂရီတရားကင်းတဲ့မီဒီယာဖြစ်ပါလိမ့်မယ်တဲ့အဲ့လိုရေးပါတယ်ခင်ဗျာဒါရေးဆွေးနွေးမဲ့နောက်တော်ရှင်တူကိုဖိတ်ခေါ်ပါမယ်ရန်ကုန်မြို့ကစလိုင်းပွေကုတ်စလိုင်းဆွေးနွေးပါခင်ဗျာစလိုင်းရဲ့သဘောထားဘယ်လိုရှိပါသလဲ
ဟုတ်ကဲ့အခုကိစ္စမှာဦးစင်မရဲ့ပြောပြချက်ကို7 day ကကိုးကားတယ်ဆိုကြတဲ့ကသူတို့တတ်မတော်ရဲ့အထင်ကတော့ဩဦးစင်မကသူတို့နည်းနည်းသဘောကျတဲ့ထောက်ခံတယ်ဆိုတဲ့ပုံစံနဲ့ငကူကလေးမှအဖူးချစ်စီခဲ့တဲ့ဦးစင်မဖဲ့ကိုကြည့်တဲ့ခါကျတော့တတ်မတော်ကလည်းအဲ့လောက်ချီတော့မှတော့တာထွက်တယ်လို့ကျွန်တော်အဲ့လိုပဲမြင်တယ်အဲ့တော့အဲ့ဒါအကိစ္စတော့ထားလိုက်အောင်အခုသူတို့ဖြည့်စင်းတဲ့ခင်းစင်းကိုကျွန်တော်နည်းနည်းဝေဖန်ခြင်းနဲ့တရားဥပဒေစိုးမွေးစုတော့နဲ့ကြည့်နေဆိုရင်အခုကလူမှုကြီးစုတော့နဲ့သူတို့ကဖြန့်ဖြေသွားတယ်အဲ့တော့တရင်ကောင်စီကအဲခင်ဗျားတို့တောင်းပန်လိုက်ခင်ဗျားတို့လည်းခွန်းလွတ်လိုက်အဲ့လိုပုံစံနဲ့ကျွန်တော်ဟိုတဘောမကြောက်ဘူးနော်ဘာကြောင့်လဲဆိုတော့သူတို့တရားဆွေးပြီးသားတရားဆွေးပြီးသားဥစ္စာဖြစ်တဲ့အတွက်တရားကြီးမှနိုင်ကိုအကူပြုလို့မှတကယ်ညံ့ညတ်တတနဲ့ဆုံးဖြတ်ချက်ခွင့်ကိုကျွန်တော်အဲတေးစီခြင်းနဲ့အဲ့ဒါခင်းခြင်းကိုလည်းကျွန်တော်မြင်ဆင်ခြင်းနဲ့အဲ့လိုမဟုတ်ဘဲနဲ့နောက်တစ်ခါလာဦးမယ်ဟိုတစ်ခါတော့လည်းပဲရုပ်ရှင်ကိစ္စနဲ့လာပြီးအခုကလည်းလာပြန်ပြီးဆိုတော့ဒီလိုပဲကျွန်တော်တို့အများအားတောင်းပန်ပြီးတော့မှတရားဥပဒေစိုးမိုးရေးတရားကြီးမှနိုင်ကိုလည်းအာမကိုနောက်ပြီးတော့တခြားဟိုတရားမျှတမှုလည်းအာမကိုပဲနဲ့လူမှုကြီးနဲ့ပဲဖြစ်ရှင်းနေနေဆိုရင်တော့စစ်တပ်တက်မလို့ကဘလို့ရင်းကျဲတော့မှလည်းနောက်ဆုံးကြတော့ကလေးလူပဲဖြစ်သွားမှာပေါ့ဆိုတဲ့ဥစ္စာကလည်းနည်းနည်းဆွေးနွေးချင်ပါတယ်ကြာ
ဟုတ်ကဲ့စလိုင်းဘွေကိုတံမိုးရှိတဲ့ဆွေးနွေးချက်လို့ကျွန်တော်ယူဆပါတယ်။ထိုင်းနိုင်ငံကနေဆွေးနွေးမယ်ကိုသီးလယ်မူးကိုသီးလယ်မူးကရောဘယ်လိုသဘောထားရှိပါသလဲဆွေးနွေးပါခင်ဗျာ
။ဟုတ်ပါခင်ဗျာ။ကျွန်တော်အနေနဲ့ဥစင်မအမှန်တရားအဲ့လိုသင်ပြတယ်ဆိုရင်ကျွန်တော်တို့ကထောက်ခံပါတယ်။ဒီမီဒီယာကတော့ကျွန်တော်တို့ထောက်ခံပါတယ်ခင်ဗျာ။ဒါဖြစ်တယ်ဆိုတော့သူတို့မှအပြစ်မရှိပါဘူး။အပြစ်ရှိတာမတရားဆွဲမတရားတရားဆွဲတဲ့အခွင့်အရေးတွေကတောင်းချိပါတယ်အပြစ်ရှိပါတယ်ခင်ဗျာ။တောင်းမှမှာတော့အဲ့လုံးဆောင်တဲ့လူတွေကတောင်းမှမှာဖြစ်ပါတယ်။အဲ့အကြောင်းကိုကျွန်တော်အနေနဲ့ကတော့တာမဒီဥစ္စမအောင်နောက်ခံတယ်။ဒါဖြစ်လို့ဆိုတော့ဥစ္စမကကျွန်တော်တို့ဘင်းစစ်တပ်တွေနဲ့ပြည်သူတွေနဲ့တောင်းစီအောင်ညီညွတ်အောင်လုံးဆောင်တဲ့သဘောပဲဖြစ်ပါတယ်။အဲ့ဒါကိုကျွန်တော်တို့ကျေးဇူးပါတယ်။ဒါကြောင့်မို့ကျွန်တော်အနေနဲ့ကတော့ဒီလိုလောက်ဆောင်ကြတာလက်ရှိအစိုးရတအဖွဲ့ကြီးမှာတော့အမှန်ကမှတောင်းရှိရတယ်လို့ကျွန်တော်ပြောချင်ပါတယ်ဒါပဲပြောချင်ပါတယ်ဟုတ်ကဲ့ပါကိုတိလေးမျိုးကျေးဇူးများရည်တင်ပါတယ် Facebook ကဆွေးနွေးတာတခုကျွန်တော်ဆက်ပြီးတော့အတူလေးတွေပြောချင်ပါတယ်တတင်းလူလောက်ခွင့်ကိုအပြည့်ဝမရသေးတာပါတဲ့သူတို့ ਨੇ ပတ်သက်တာဆိုရင်အထင်မှန်ဘူးလို့ပြသလိုက်တာပါလို့တယောက်ကရေးပါတယ်နောက်တူကလည်းပဲဒီလိုဆေးမျိုးတွေ ਨੇ ကုနေတွေအနာနဲ့ဆေးဝင်နေစေပါတဲ့နောက်တူကတော့အမှန်တရားပဲဖော်ပြရင်ဘာမှဖြစ်လာမှာမဟုတ်ပါဘူးတဲ့မြန်မာနိုင်ငံသတင်းစာလိုလက်ခွင့်နဲ့တရားဥပဒေစိုးမိုးမှုကစိုးရိမ်စရာကောင်းတဲ့အခြေအနေတစ်ခုဖြစ်နေသေးပါဒီ7 day ကိစ္စဟာတပ်မတော်ဘက်ကမတရားဥပဒေနဲ့ဖိနှိပ်ပြီးတော့အာဏာပြတာဖြစ်ပါတယ်တရားဥပဒေအားကောင်းဖို့အတွက်ဆိုအင်ဒိအစိုးရအသင်းအနေနဲ့တောင်းဆိတ်အောင်အချိန်နဲ့အမျှစောင့်ကြည့်ပြီးအတုံးမဝင်တဲ့တစ်ဆွေးတွေကိုခုဖြတ်ရှင်းလင်းပြီးတော့လှပတဲ့မြန်မာပြည်မျိုးပုံကိုထုစစ်စေချင်ပါတယ်လို့တော်ရရှင်ဒူးကလည်းပဲကျွန်တော်တို့ Facebook မှာဆွံ့နေထားပါတယ်ဆိုတော့ဦးမြင့်ကျော်နဲ့ဦးစိုးဝင်းခင်ဗျာဒီအဖြစ်ပြက်မျိုးကဟလာအရင်ကလည်းဖြစ်ခဲ့ဘူးပါတယ်အခုထပ်ဖြစ်တယ်နောင်လည်းဖြစ်မယ်မဖြစ်ဘူးမဖြစ်ဘူးလို့ကျွန်တော်တို့တရားပေါ်မှာပြောနိုင်ဘူးလို့ကျွန်တော်ကတော့အဲ့လိုသဘောရပါတယ်ဆိုတော့မြန်မာနိုင်ငံသတင်းမီဒီယာလောကကအခုမှဖူးစငုံစပွင့်ဖူးစလုံးလုံးလျားလျားဟလာအတောင်ပေါက်ပြီးတော့အကောင်ဖြစ်တဲ့အချိန်တွေမရောက်သေးဘူးလို့ဒါကျွန်တော်တို့သတင်းမီဒီယာလောကသားအားလုံးကဒီလိုပဲလက်ခံနားလည်မယ်လို့ကျွန်တော်ထင်ပါတယ်လွတ်လပ်ခွင့်အတွက်လည်းရုန်းကန်နေရသေးပါဒီလိုအချိန်တွေမျိုးမှာဒီလိုဖြစ်ပျက်ဖြစ်လာတာဒီမြန်မာသတင်းမီဒီယာလွတ်လပ်ခွင့်အတွက်ဘလောက်ထိစိုးရိမ်စရာကောင်းတဲ့အချိန်တွေမှာရှိနေပါသေးတယ်ခင်ဗျာဦးမြင့်ကျော်အရင်ပြောပါ
ကျွန်တော်အမြင်မှာတော့ဟိုဟိုဒီပဂရီတရားပေါ့လေဟိုနိုတလောလေသတင်းတစ်ပုဒ်မှာဟိုပြည်ရေးဝန်ကြီးကပြောရမြန်မာနိုင်ငံဒီမိုကရေစီပြည့်ဝမရသေးဘူးဆိုတဲ့ဟာကိုပြောတယ်ပေါ့လေဆိုတော့အဲ့ဒီဟာကလည်းဟို reality ပဲပေါ့လောလောဆယ်ဟိုတက်မတော်ကဟိုလွတ်တော်မှာလဲ25နှုန်းဟိုကိုတာစနစ်နဲ့ရယူထားသေးပဲဆိုတော့ဒီတင်လွတ်လပ်ခွင့်လိုကိစ္စမျိုးမှာလဲဒီကိစ္စမှာအချိုးရရဲ့သဘောထားတဲ့ကိုတက်မတော်ကသူ့သဘောထားကိုသူ့အတူဆုံးဖြတ်တယ်ပေါ့လေဆိုတော့ဟိုအချိုးရကလိုလားကလူလာကလာမလူလာတော့ကျွန်တော်မသိဘူးတိုးတော့ဒီကိစ္စမှာတန်ကြာဝင်ခြင်ခဲ့သည့်ရှိခဲ့ရင်တောင်မှပဲဝင်လို့မရတဲ့အနေထားတတ်ရဲ့ကိစ္စပဲတက်က ဟိုတက်မလို့သူ့ဟာသူဆုံးဖြတ်လိုက်မယ်ဆိုတဲ့ဟာမျိုးနဲ့ဒါနိုင်ငံရေးလက်ရှိဗကတိနိုင်ငံရေးချင်းတွေကိုထင်ဟပ်တဲ့ဟာမျိုးလို့ထင်တယ်အဲ့ဒီဆိုတော့ကျွန်တော်သတင်းမီဒီယာလောကရဲ့သတင်းလွတ်လပ်ခွင့်ဆိုတာလေဟိုတခြားသောဖြည့်ဆည်းဖို့လိုအပ်ချက်တို့တခြားသောနောက်ခံဆောင်တို့စသဖြင့်ပေါ့လေကျွမ်းစွမ်းဆောင်ရည်တို့အဲ့ဒီချက်လက်တွေဘေးဖယ်ထားပြီးတော့ဟိုလွတ်လပ်ခွင့်တက်တယ်လို့ပြောရင်တော့မှပဲ85ရာနှုန်းရဖို့တော်တော်ကျိုးစားနေရတယ်25ရာနှုန်းကတော့ဟိုလုံးဝမရနိုင်ပေါ့လေဒါတော့တည်ကြတယ်သူတို့နဲ့တက်မလို့နဲ့ပတ်သက်ရင်တော့လုံးဝတိခတ်မှာမဟုတ်ဆိုတဲ့သဘောမျို
းဟုတ်ကဲ့ဦးစိန်ဝင
်ဟုတ်ကဲ့တော့ဒီတက်ပြော်ကသူရဲ့ဟိုအထိခိုက်ခံနေတာလေးရှိနိုင်တယ်ဟလာရှိမယ်ဒါပေမဲ့လည်းတပ်မတော်ကလည်းကျွန်တော်တို့လူဖွဲ့ပြည်တဲ့ပြည်သားဖြစ်တော့ဒီတဲ့လွတ်လပ်ခွင့်တင်းသမားတွေရဲ့အဲတံပိုးဆိုတဲ့ဟာကိုလက်ခံထားလိမ့်မယ်လက်ခံထားပါလိမ့်မယ်ဟဲ့လားသူကလည်းအကြောင်းပြလို့မရဘူးပေါ့နော်ဟိုဘာအကြောင်းကြောင့်ဟိုဒီလိုတွေလူကပါတယ်ဆိုတဲ့ဟာအကြောင်းပြလို့မရဘူးသူကလည်းသူ့ကိုယ်သူကို professional ဖြစ်အောင်လုပ်ဖို့လိုတယ်သူရဲ့ပြန်ချာရေးပေါ့တပ်မတော်ရဲ့ပြန်ချာရေးကိုလည်း professional ဖြစ်အောင်လုပ်ဖို့လိုတယ်အဲ့လိုမဟုတ်ဘဲနဲ့သူကနေပြီးတော့အော်ခုနလိုမျိုး procedure တွေအမှားတွေနဲ့တုံ့ပြန်နေတယ်သူ့လည်းမဟုတ်ဘူးသူ့ကမှမကောင်းဘူးဒါသူ့ကမကောင်းဆိုတာတိုင်းပြည်ကလည်းမကောင်းဘူးပေါ့နော်အဲ့ဒီအခါကျတော့ तू က तू လုံးပြည့်လုံးထိုက်တဲ့ဟာ तू ရဲ့တန်ဖိုးကို तू ပြင်ပြရမှာဖြစ်တယ်အဖက်မှာလည်းတရင်သမားတွေကကျွန်တော်တို့ကထောက်ပြချက်ရှိထောက်ပြရမှာပဲဝေဖန်ချက်ရှိဝေဖန်ရမှာပဲအတိမတ်ပြည့်ချက်ရှိအတိမတ်ပြရမှာပဲတရင်သမားဆိုတော့ဟို negative ကြီးပဲပြောဟိုပြောမယ်လို့လည်းလုံးလုံးမရဘူး तू ဒီပြည်သူ့ရဲ့ပြည်ထောင်စုတာ
တော်မှာဖြစ်တယ်။ဟုတ်ကဲ့။မြန်မာသတင်းမီဒီယာလောကစိုးရင်ကြောက်ကြခင်းခင်းနဲ့ရှင်သန်ထွန်းကားပြီးတော့ဒီမိုကရေစီနိုင်ငံတော်တည်ဆောက်ရေးအထောက်အကူတိထက်ပူပီးပြုနိုင်ပါစေလို့ကျွန်တော်ဆုတောင်းပါရခင်ဗျာ။ပင်နိုင်ဆွေးနွေးပေးတဲ့ဦးမြင့်ကျော်ဦးစိန်ဝင်းတရရဲ့ပါဝင်ဆွေးနွေးကြသူတွေ message ပို့ email ပို့ဆွေးနွေးသူတွေနားထောင်သူတော်တော်ရှင်အားလုံးအထူးပဲကျေးဇူးတင်ပါတယ်။ကျွန်တော်တို့နောက်တစ်ပတ်ဒီနေ့ဒီချိန်ဒီနေ့မှာနောက်ထပ်အကြောင်းအရာတစ်ခုကိုဆွေးနွေးကြသေးတာပေါ့ခင်ဗျာ။
ကိုကျော်ကျော်သိန်းစီစဉ်ဆွေးနွေးတင်ဆက်တဲ့စနေညဒါရိုက်လေလံအစီအစဉ်ကိုနားဆင်ကြရတာပဲဖြစ်ပါလေခင်ဗျာဒီအစီအစဉ်ကိုတနင်္ဂနွေနေ့အစီအစဉ်မှာ VOA Internet ဆန်မြင်တာဖြစ်တဲ့ bamis.vonews.com မှာပြန်လည်နားဆင်နိုင်ပါတယ် VOA ကိုအကြံပေး email ပို့လို့ရတယ်ဆိုရင်တော့ bamis@vonews.com ကိုစာရေးသားပို့နိုင်တယ်လို့စာရိုက်ကတစ်ဆင့်ဆက်သွယ်မယ်ဆိုရင်တော့ VOA မြန်မာပိုင်းအစီအစဉ်တစ်ဆင့်စာရိုက်တက်တာအမှ855ရန်ကုန်စာရိုက်ကြီးဖြစ်ပါတယ်ခုတော့သတင်းချင်းညို့ကိုကိုရန်နိုင်ပြောပြပါမယ
်။ဘင်္ဂလားဒေ့ရှ်နိုင်ငံဒါကာမြို့ကနိုင်ငံသားတွေအလာများတဲ့စားတောက်ဆိုင်တစ်ခုမှာစစ်သေးကြွားတွေကတစားကန်အယောက်20ကိုတပ်ပစ်ခဲ့ပြီးလုံခြုံရေးတပ်တွေနဲ့17နိုင်ကြာအပြန်အလှန်ပစ်ခတ်ခဲ့ပြီးတဲ့နောက်အာနာပိုင်ဒီဘက်ကမြို့တော်ဒါကာမှာစနေနေ့ကလုံခြုံရေးတွေကိုတင်းကျပ်ထားလိုက်ပါတယ်။လုံခြုံရေးတပ်ဖွဲ့တွေကစားတောက်ဆိုင်ကိုဝန်ရောက်စီးနှင်းခဲ့ပြီးတဲ့နောက်စစ်သေးကြွား6ယောက်ကိုတုတ်တင်နိုင်ခဲ့တယ်လို့တယောက်ကိုဖမ်းဆီးနိုင်ခဲ့ပါတယ်စစ်သွေးကြော်တွေရဲ့တိုက်ခိုက်မှုတွင်တည်ဆုံသွားသူအများစုဟာဓာတ်နဲ့ခုတ်သက်ခံခဲ့ရတာဖြစ်ပြီးတော့စစ်သွေးကြော်တွေကလုံခြုံရေးတွေနဲ့အပြန်လည်တိုက်ခိုက်စဉ်အတွင်းမှာသူတို့အစုလိုက်ပြုံလိုက်တတ်ထားတဲ့သူတို့ရဲ့ဓာတ်ပုံတွေကို IS အဖွဲ့ကိုပို့ပေးခဲ့ပါတယ်လုံခြုံရေးတပ်ဖွဲ့တွေကတစားကန်13ယောက်ထပ်မနေကယ်တင်နိုင်ခဲ့ပြီးတော့တည်ဆုံသွားသူအများစုကတော့အီတလီနဲ့ဂျပန်နိုင်ငံသားတွေဖြစ်ပါတယ်နှစ်ဖက်အပြန်လည်တိုက်ခိုက်မှုအတွင်းမှာဘင်္ဂလားဒေ့ရှ်ရဲ့တပ်ဖွဲ့ဝင်အုပ်လည်းတည်ဆုံခဲ့ပါတယ်ခင်ဗျာတူရကီနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေမှာအခုတစ်ပတ်အကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ပွားခဲ့တဲ့အတွက်လွတ်လပ်ရေးနေ့အားလည်းရတီပါဝင်ဆွံ့နေဖို့နိုင်ငံသားတွေအသင့်ပြင်နေကြတဲ့အမေရိကန်ပြည်ထောင်စုတဝက်မှာတော့လုံခြုံရေးအခြေအနေတွေကိုတင်းကျပ်ထားပါတယ်ခုထိတော့အားလည်းရကာလအတွင်းအမေရိကန်နိုင်ငံကိုပြတ်မှတ်ထားတဲ့အကြမ်းဖက်မှုလုပ်ဖို့ချိန်ချောက်မှုတွေမရှိသေးဘူးလို့ရဲရစီတွေကပြောပါတယ်ဗြိတိန်နိုင်ငံမှာတော့နိုင်ငံရဲ့ပထမဆုံးအမျိုးသမီးဝန်ကြီးချုပ်မာဂရက်သက်ချာအာဏာရလာခဲ့ပြီး26နှစ်အကြာမှာတော့နောက်ထပ်အမျိုးသမီးဝန်ကြီးချုပ်တဦးပေါ်ထွက်လာမယ့်ပုံတွေ့နေရပြီဖြစ်ပါတယ်ခင်ဗျာ
ကျေးဇူးပါခင်ဗျာသတင်းညွှန်ကြားကိုကိုရန်နိုင်ပြောပြခဲ့တာပါဒီညအတွက်အစီအစဉ်ထုတ်လွှင့်ရမှုကမဆုမွန်ဖြစ်ပြီးအတန်နှွင့်အင်ဂျင်နီယာကတော့ Rachel Smith ဖြစ်ပါတယ်ကျွန်တော်ကတော့ညံဝင်းအောင်ပါ VOA American တန်းညဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9:00-10:00အထိလိုင်းနံပါတ်24253151တို့ကနေထုတ်လွှင့်နေတာဖြစ်ပါတယ်။သောရရှင်နေအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေကြပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပ
This program has come to you from the Voice of America, Washington.